Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာ2ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ Light meter 1925 32နဲ့ Line lamp meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတွေကနေလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့ပါကြွယ်ဖက်ထုတ်လွှင့်ပေးနေတာပါ။ဒီကလေးများအတွက်အစီအစဉ်တွေကိုကျမအလိမ်မာကအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးထားပါတယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂမှာမြန်မာကိုယ်စားပြုမှုဆုံးဖြတ်ချက်ပေါ်စစ်ကောင်စီကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်အထူးစိုးရိမ်ကြောင်းအမေရိကန်ကပြောပါတယ်။မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးကိုခြေသတင်းပတ်အတွင်းလာဖို့ကမ္ဘောဒီးယားကဖိတ်ထားပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကောမြတ်သူနဲ့အတူပြပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတာနဲ့ပတ်သက်ပြီးမြန်မာလူထုရဲ့အတန်းနိုင်ငံတကာကြားအောင်ဆက်လုပ်သွားမယ်လို့တန်မတ်ကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ်
။ဒီလူအတန်းကိုနိုင်ငံတကာကနေကြားအောင်တောက်လျှောက်လုပ်နေတဲ့ဆိုတဲ့အဲ့ဒါကြောင့်ပေါ့နော်။ဒီလိုပဲဆက်လက်ဆောင်ရွက်သွားမှာပဲပေါ့နော်။အခွင့်အရေးရရင်ရတော့ဆောင်ရွက်သွားမယ်ဆိုတာဒီတော့ပြောလိုပါတယ်ခင်ဗျာ
ဒီအကြောင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူနိုင်ငံတော်အတိုင်းအမြင်ခံဒေါက်အောင်ဆန်းစုကြည်နဲ့ရှောင်းတန်နဲ့ပါ၅ဦးအမှုတရက်လူကိုရှေ့နေရင်းမင်းမြန်နောက်ကချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေစတဲ့ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြဥအောင်ခေရဲ့မြန်မာအရေးတုံသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလောကစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးမှာပါ
ကုလသမဂ္ဂမှာမြန်မာနိုင်ငံအတွက်ကိုယ်စားပြုမဲ့သူနေရာအတွက်စဉ်းစားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စစ်စစ်လက်ခံရေးကော်မတီ Credential Committee ကဆန်းကန်လိုက်တဲ့အပေါ်မြန်မာစစ်ကောင်စီကဝေဖန်ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေကိုမထင်ဟတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက AFP သတင်းဌာနကိုပြောဆိုတဲ့အကြောင်းဒီကနေ့ AFP သတင်းမှာဖော်ပြပါတယ်။နိုင်ငံတကာနဲ့နိုင်ငံတွင်းဥပဒေတွေအရကုစားပြုခွင့်ရဖို့တန်တမာရေးလှုပ်ရိုးလှုပ်ဆင်နေတဲ့အညီကုလသမဂ္ဂမှာဆက်လက်တင်ပြသွားမယ်လို့လည်းဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရရှိခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်9ဦးပါတဲ့ကော်မတီကဆွေးနွေးခဲ့ရမှာလက်တလုံးအဆုံးဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဖူထူးနေကဆုံးဖြတ်လိုက်တဲ့အကြောင်းကော်မတီဥက္ကဋ္ဌကကုလသမဂ္ဂဆိုင်ရာဆွေဒင်သားမကြီးအာနာကရင်အနက်စထရ ோம் ကနယူးယောက်ကုလသမဂ္ဂရုံးမှာဗိုလ်ထုနှစ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လူရက်ကိုဆန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းသားအမကြီးဦးကျော်မိုးထွန်းကတော့မြန်မာစစ်အာဏာပိုင်တွေကနိုင်ငံတော်တစ္ဆာဖောက်အဖြစ်ဆွဆွဲထားပြီးရာထူးကဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာစစ်အရာရှိတဦးနဲ့အစားထိုးဖို့ကိုလည်းကြိုးပမ်းနေတာဖြစ်ပါတယ်ဒါပေမဲ့လည်းတာမကြီးဦးကျော်မိုးထွန်းဆက်လက်တာဝန်ယူနိုင်အောင် Credential Committee ဆွေးနွေးမှုတွေမလုပ်ဘဲဆိုင်းငံ့ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့တန်တမာအတန်းဝန်းကိုကိုကပီရိုက်တာသတင်းမှာလည်းဖော်ပြပါတယ်လက်ရှိတာအမကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှလားဆိုတဲ့သတင်းတောက်တည်းရဲ့မေးခွန်းကိုတော့ကော်မတီဥက္ကဋ္ဌဆွေတင်တာမကြီးကဖြေကြားဖို့ညှင်းဆိုခဲ့ပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီအပေါ်မှာဖိအားပေးလှုပ်ဆောင်တဲ့နေရာမှာပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်တာအပါအဝင်နီလန်ပေါင်းစုံကိုအတုံးချတော့မှာဖြစ်ကြောင်းအရှေ့အာရှနဲ့ Pacific Area American လက်ထောက်နိုင်ငံရဲ့ဝန်ကြီး Daniel Crittenbrink ကပြောတယ်လို့ Singapore Straits Times သတင်းစာမှာရေးသားထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာအပြင်မြန်မာပြည်သူလူထုအပေါ်မှာအကြမ်းဖက်မှုတွေလှုပ်ဆောင်နေတာဟာ American တွက်တော်မကပဲနိုင်ငံတကာအတိုင်းအဝန်အတွက်တာဝန်ဖြစ်နေပြီးပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ဝိုင်းဝန်းလှုပ်ဆောင်ရမယ်လို့အရှေ့တောင်အာရှလေးနိုင်ငံခီးစဉ်အတွင်းစင်ကာပူနိုင်ငံကိုရောက်ရှိနေတဲ့အချိန်မှာအွန်လိုင်းသတင်းစာရှင်းလင်းပွဲတွေမှာလက်ထောက်နိုင်ငံရဲ့ဝန်ကြီး Crittenbrink ကအခုလိုပြောလိုက်တာပါမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်မိကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလက်ရှိအာဏာသိမ်းစစ်တပ်ကို PR တိုးမြင့်ပေးသွားဖို့လည်းသူကအာဆီယံခေါင်းဆောင်တွေနဲ့ဒီသတင်းပတ်တယ်မှာဆွေးနွေးပြောဆိုခဲ့တယ်လို့ပြောပါတယ်ဒီစဉ်အတွင်း Crittenbrink ကအရှေ့တောင်အာရှခေါင်းဆောင်တွေနဲ့ပြောဆိုရမှာမြန်မာစစ်အုပ်စုကိုပုံမဖိအားပေးဖို့ပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ
မြန်မာနဲ့တရုတ်နိုင်ငံတို့ပေါ်ပြစ်မှတ်ထားတံခါးအရေးယူမှုတွေအရှိန်မြင့်လှုပ်ဆောင်မဲ့လုတ်ပန်ခွင့်အာဏာအသစ်တွေချမှတ်လိုက်တာကြောင့်ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်အစိုးရအနေနဲ့လွတ်တော်အမတ်တွေနဲ့ရဲ့ဖိအားပေးမှုတွေရင်ဆိုင်ရဖို့ရှိတဲ့အကြောင်းဩစတြေးလျထုတ် The Guardian သတင်းမှာဖော်ပြပါတယ် လူခွင့်ရေးချိုးဖောက်သူတွေနဲ့အကျင့်ပြတ်ချဆသူတွေအပေါ်ပြစ်မှတ်ထားအရေးယူဖို့အမေရိကန်၊ကနေဒါ၊ UK နဲ့ဥရောပသမဂ္ဂ EU တို့မှအသုံးပြုနေတဲ့ Global Magnitsky ဥပဒေလို့ခေါ်တဲ့ဥပဒေကိုဩစတြေးလျမှာလည်းကျင့်သုံးဖို့ပါတီပေါင်းစုံပါဝင်တဲ့လွတ်တော်အမတ်တွေကတောင်းဆိုနေကြတာပါဩစတြေးလျလွတ်တော်ကအခုပြဋ္ဌာန်းလိုက်တဲ့လုပ်ပိုင်ခွင့်အသစ်ကိုအသုံးချပြီးမြန်မာနဲ့တရုတ်အစိုးရတာဝန်ရှိသူတွေအပေါ်တန်ခတ်အရေးယူမှုတွေလှုပ်ဆောင်ကြဖို့ဩစတြေးလျညွန်မောင်းအစိုးရအဖွဲ့အတွင်းဖိအားပေးမှုတွေဖြစ်ပေါ်လာမယ်ဆိုတဲ့သုံးသပ်ပြောဆိုမှုတွေထွက်ပေါ်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်ကျွလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်စစ်ကောင်းဆောင်၄ဦးကိုအမေရိကန်ပြည်ထောင်စုက Global Magnitsky ဥပဒေနဲ့တန်ခတ်အရေးယူထားပြီးဖြစ်တယ်လို့ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူမှုတွေချမှတ်ခဲ့ပြီးဖြစ်ပါတယ်ရိုဟင်ဂျာလို့ခေါ်ဆိုတာကိုအာဏာသိမ်းစစ်ကောင်စီကအသေးမှမပြုတ်ပါဘူးအလားတူပဲ EU UK နဲ့ကနေဒါနိုင်ငံတို့ကလည်းအာဏာသိမ်းမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်အရေးယူမှုတွေချမှတ်ထားပြီးဖြစ်ပေမဲ့ထိတ်တန့်မြန်မာစစ်ကောင်းဆောင်အပေါ်ဩစတြေးလျကအပြစ်ပေးအရေးယူမှုတွေချမှတ်တာမရှိသေးပါဘူးခင်ဗျာ
မြန်မာစစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုရှေ့သတင်းဘက်တွင်ကမ္ဘောဒီးယားကိုလာဖို့သူ့အစိုးရကဖိတ်ကြားထားကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောကြားလိုက်တဲ့အကြောင်းကိုဘန်ကောက်ပို့သတင်းမှရေးပါတယ်အာဆီယံဖွဲ့ရဲ့လက်ချောက်ဥက္ကဋ္ဌကမ္ဘောဒီးယားကမြန်မာနိုင်ငံမှာဖေဖော်ဝါရီလကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေပြည်လည်ရေးအတွက်လူကိုယ်တိုင်တွဲဆုံဆွေးနွေးတဲ့တန်တမာရေးနည်းလမ်းကိုအသုံးချပြီးအရှိန်မြင့်လှုပ်ဆောင်လုတ်ဆောင်လာနေတာပါမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးကိုရှေ့သတင်းဘက်တနင်္လာအင်္ဂါအနေနဲ့မှလာရောက်ဖို့အတွက်ဖိတ်ကြားထားတာဖြစ်ပေမဲ့လည်းလက်တလောဖြစ်ပေါ်နေတဲ့ Omicron COVID မျိုးကွဲကြောင့်ပြောင်းလဲမှုတွေရှိကောင်းရှိနိုင်တယ်လို့ဆိုပါတယ်ဒီတော့တွင်စစ်တပ်အာဏာသိမ်းတဲ့မြန်မာနိုင်ငံအတွင်းကအခြေအနေတွေနဲ့တောင်တူပင်လယ်အရေးကိစ္စတွေမှာဂျပန်နဲ့ကမ္ဘောဒီးယားနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်ဖို့ခေါင်းဆောင်တွေမနေ့ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ဂျပန်သတင်းစာတွေမှာဖော်ပြထားပါတယ်ဂျပန်ဝန်ကြီးချုပ်ယူမီယိုကီရှိဒါကကရှိဒါနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့ကဗုဒ္ဓဦးနေ့က35မိနစ်လောက်အွန်လိုင်းကနေတွေ့ဆုံရမှာမြန်မာအရေးကိုထည့်သွင်းဆွေးနွေးခဲ့ကြတာပါအရှိတောင်ချနိုင်ငံများအဖွဲ့အာဆီယံအမလဲကျဥက္ကဋ္ဌကမ္ဘောဒီးယားနဲ့ဂျပန်ခေါင်းဆောင်တို့ကအွန်လိုင်းပေါ်မှာတွေ့ဆုံဆွေးနွေးခြင်းအတွင်းပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ပေါ်လာရေးကြိုးပမ်းမှုအောက်မှာဒေသတွင်းညီညွတ်ရေးနဲ့တာဝပြောရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြတဲ့အကြောင်းဂျပန်သတင်းတွေကဖော်ပြပါတယ်မြန်မာအရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကြားသဘောတူချမှတ်ထားတဲ့အချက်၅ချက်ပါဘုံသဘောတူညီချက်ကိုအပြေအဝအကောင့်ထဲပေါ်ဝင်တဲ့ကမ္ဘောဒီးယားနဲ့ဂျပန်နိုင်ငံကပြီးခဲ့တဲ့လတုန်းကစစ်ကောင်စီကိုတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 5953ညာလိုက်တိုမီတာ25 kHz 7893ညာလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုက်လမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေကြာတာပတိနေညာပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူ65ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကရန်ကုန်မြို့မှာမတ်လ14ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့မှုဟာကြိုတင်စီစဉ်ပြီးမှလုံဆောင်ခဲ့ခြင်းဖြစ်ကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူရမယ်လို့ဆိုပါတယ်ဒီမိုကရေစီနိလနဲ့ကြရွေးကောက်တင်မြောက်ထားတဲ့အရတားအစိုးရကိုဖြုတ်ချပြီးစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းယူလိုက်တာကိုဆန္ဒပြကန့်ကွက်ကြသူတွေကိုစစ်ကောင်စီတပ်တွေကအသက်သေးစေနိုင်တဲ့လက်နက်တွေသုံးပြီးလိုင်းတာယာမျိုးကိုဝိုင်းပြီးပစ်ခတ်တပ်ဖြတ်ခဲ့မှုဟာတမင်ကြီးရွယ်လှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ HRW ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဆန္ဒပြရင်လိုင်းတာယာမျိုးမှာပြစ်မိနေကြသူတွေကိုရဲနဲ့စစ်တပ်ကပစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြပွဲမှာပါဝင်သူနဲ့အနီးနားမှာရှိနေသူအနည်းဆုံး65ဦးသေဆုံးခဲ့ကြောင်းနယူးယောက်ခြေဆိုင်လူခွင့်ရေးအဖွဲ့ကပြောပါတယ်။လိုင်းတာယာမှာအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တဲ့အတွက်ဆိုပြီးစစ်ကောင်စီကအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့ပြီးဆန္ဒပြသူတွေဟာလည်းစေယုံနေမိရှူတာမိသက်ကားတွေတွာလာလို့မရအောင်တာစီပိတ်ပင်တာတွေလှုပ်ဆောင်ခဲ့တဲ့စူပူအုံကြွသူတွေဖြစ်တယ်လို့စစ်ကောင်စီဘက်ကပြောခဲ့ပါတယ်အဲ့လိုပြစ်ခတ်တပ်ဖြတ်ခဲ့ကြတဲ့လုံခြုံရေးအဖွဲ့ဝင်တွေပေါ်အပြစ်ပြေးအရေးယူတာမျိုးမကြားသေးရဘူးလို့လည်း HRW ကပြောပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံပေါ်မှာရန်လိုနေတဲ့ရုရှားနိုင်ငံရဲ့အနေအထားကိုစိုးရိမ်ပူပန်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်ဝန်ကြီးပလင်ကန်ဟာကြာတာပရီနေကယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကလီဘာနဲ့တွေ့ဆုံခဲ့ပြီးသိမ့်မကြခင်မှာပဲရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့နဲ့တွေ့ဆုံခဲ့တာ
ပါ You know the Ukrainian people know the unwavering commitment of the United States to Ukraine's territorial integrity sovereignty
American ပြည်တော်စုကယူကရိန်းနိုင်ငံရဲ့နယ်မြေတည်တံ့ခိုင်မြဲမှုအချို့အခြားအနာနဲ့လွတ်လပ်ရေးအတွက် မရေးမရန်ထောက်ခံမှုပေးတယ်ဆိုတာကိုယူကရိန်းပြည်သူတွေနဲ့အဆွေတော်ကိုယ်တိုင်သိကြောင်းဝန်ကြီးဘလင်ကန်ကယူကရိန်းနိုင်ငံရဲ့ဝန်ကြီးကလီဘာကိုဆွီဒန်နိုင်ငံစတော့ဟ ோம் မြို့မှာတွေ့ဆုံစဉ်မှာပြောခဲ့ပါတယ်။ယူကရိန်းနိုင်ငံပေါ်မှာရန်လုံနေမှုကြောင့်ရုရှားတို့အနေနဲ့တာရှေခံစားရမယ့်အကျိုးဆက်ကိုတွေးကြုံရမှာဖြစ်ကြောင်းနဲ့ဖြစ်ပွားနိုင်တဲ့အချက်တွေကိုဖြေရှင်းဖို့အရေးမှာတန်တမန်ရေးကားတာတစ်ခုတည်းသောနီလန်းဖြစ်တယ်လို့လည်းသူကပြောပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံတို့ဟာနယ်စပ်မှာတပ်ဖွဲ့တွေတိုးမြင့်ချထားနေတယ်ဆိုပြီးတော့တနိုင်ငံနဲ့တနိုင်ငံဆွတ်ဆွဲနေကြတာပါ။ရုရှားနိုင်ငံက2014ခုနှစ်မှာယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆက်ကိုသိမ်းပိုက်ခဲ့ပြီးယူကရိန်းရှစ်ပိုင်းကခွတ်ထွက်ရေးဝါဒီတွေကိုလည်းထောက်ခံအားပေးနေတာဖြစ်ပါတယ်ခင်ဗျာ
။ Omicron coronavirus ပိုးသစ်ဟာအစောပိုင်းပိုးတွေနဲ့ပိုးပြီးတော့ကူးစက်များသလားလက်ရှိကာကွယ်ဆေးတွေကဒီပိုးသစ်ကိုကာကွယ်ပေးနိုင်သလားဆိုတာတွေရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီပိုးသစ်နဲ့ပတ်သက်လို့ပြည်ပဆုံဆုံနားလည်သိရှိတဲ့အခြေအနေမရှိသေးသလိုပိုးမိုပြင်းထန်တဲ့ရောဂါပိုးဖြစ်လာမလားဆိုတာမသိနိုင်သေးတဲ့အကြောင်း WHO အဖွဲ့ပြောခွင့်ရ Christian Lenmaier ကပုထုနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီလိုဘာမှမသေးကြမရေရသေးတဲ့ဒီအားလုံးအချိန်မှာအားလုံးကနှာခေါင်းစီးတက်တာတကူရည်တန်ရှင်းရည်ဂယူဆိုင်တာအပါအဝင်ထျောက်တဲ့ယောဂါကာကွယ်ရေးစီကန့်တွေကိုမပြတ်လိုက်နာဆောင်ရွက်တဲ့နယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့တစ်ပတ်ကစပြီးတောင်အာဖရိကနိုင်ငံမှာစတင်ပြည်ရှိခဲ့တဲ့ Omicron virus ပိုးသစ်ဟာလက်ရှိနိုင်ငံပေါင်း23နိုင်ငံနဲ့မင်းထဲမှာကူးစက်နေတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကပဋိပက္ခဖြစ်နေတဲ့နိုင်ငံတွေကလူဦးရေတန်း290ကျော်အတွက်ရှင်းနှစ်မှာမကြုံစဘူးလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေလိုအပ်မဲ့အကြောင်းကုလသမဂ္ဂကခန့်မှန်းပြောဆိုပါရတယ်။2022ခုနှစ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်တဲ့အရေးအတွက်က294သန်းတိရှိမယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်လို့ပြောပါရတယ်။ဒါက2022ခုနှစ်နဲ့စာရင်18ရာခိုင်နှုန်းတိုးတက်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမျိုးပြလူဦးရေကြားဆင်းရဲမွဲတင်မှုလူဦးရေအရေးအတွက်က3ဆနီးပါးတိုးမဲ့အခြေအနေမှာရှိနေပြီးနိုင်ငံလူဦးရေထက်ဝက်နီးပါးဟာနောက်နှစ်မှာဆင်းရဲမွဲတည်သူဖြစ်သတ်မှတ်တဲ့အဆင့်အောက်ကိုရောက်သွားမယ်လို့လည်းလူ့သမဂ္ဂကပြောဆိုထားတာပါ COVID-19 ကပ်ပြီးရောဂါရင်ဆိုင်ရတဲ့ကြားမှာပဲစီးပွားရေးတိုးတက်မယ်လို့ဆရာနာမသိခင်ကမ္ဘာ့ဘဏ်ကခန့်မှန်းခဲ့ပေမဲ့လည်းဒီနှစ်တော့စီးပွားရေးတိုးတက်မှုက18ရာခိုင်နှုန်းကျော်နှိမ့်ကျမယ်လို့ခန့်မှန်းထားတဲ့အတွက်မြန်မာနိုင်ငံဟာအိမ်နီးချင်းနိုင်ငံတွေအတွက်အများကြီးပိုဆိုးတဲ့အခြေအနေကိုရောက်ရှိသွားဖို့ရှိနေပါတယ်ခင်ဗျာ
ကြတဲ့ရင်းညာရဲ့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကြတဲ့ရင်းညာရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့ကုလဆိုင်ရာမြန်မာကိုယ်စားလှယ်ရွေးချယ်ရေးအစီအစဉ်ကိုစီစဉ်ရေးကော်မတီကဆိုင်းငံ့လိုက်တဲ့အပေါ်ဦးကျော်မွန်းတို့ဘလို့တုတ်ပြန်ပါတယ်လဲကြည့်ကြအောင်ပါမြန်မာလူထုရဲ့အတန်ကိုနိုင်ငံတကာကနေကြောင်းကုလသမဂ္ဂအထွေထွေညီလာခံပင်မကော်မတီတွေမှာဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မွန်ထွန်း VOA ကိုပြောပါရယ်ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုဆိုင်ရာဆုံးဖြတ်ချက်ချဖို့ကိစ္စကိုကိုစားပြုမှုစဉ်းစားတုတ်တက်တဲ့ Credential Committee ကဆိုင်ငံ့လိုက်တဲ့ဆိုင်ငံ့ထားပြီးနောက်ပိုင်းတမတ်ကြီးဦးကျော်မွန်ထွန်းကအဲ့ဒီလိုပြောတာပါကိုညာဝင်းအောင်ကဆက်သွယ်မေးမြန်းတဲ့အခါတမတ်ကြီးကအခုလိုစပြောပါရယ်
တောက်လျှောက်ပဲပေါ့နော်ဒီပင်မကော်မတီတွေရဲ့အစည်းအဝေးတွေမှာလည်းတင့်တော်တဲ့ကောင်းစဉ်တွေအောက်ကနေပြီးတော့ပြည်သူအသံကိုနိုင်ငံတကာကနေကြားအောင်တောက်လျှောက်လုပ်နေတယ်ဆိုတဲ့အဲ့ကြောင့်ပေါ့နော်ဒီလိုပဲဆက်လက်ဆောင်ရွက်သွားပါမယ်ပေါ့နော်အခွင့်အရေးရရင်ရတယ်လို့ဆိုဆောင်ရွက်သွားမယ်ဆိုတာလေးတော့ပြောလို့ပါတယ်ခင်ဗျာဒါကြောင့်ခုနဒီမကြာခင်ကာလမှာတော့ Credential Committee ကနေပြီးတော့မျက်နှာစုံကြည့်အစည်းအဝေးကိုသူတို့အစီရင်ခံစာတင်ဖို့ရှိပါတယ်
အကယ်၍ပေါ့ဒီတမ္မကြီးကပြောသွားသလို credential committee ကနေပြီးတော့ဟလာဒီမျက်နှာစုံကြီးအစီရင်ခံစားနေဦးကျော်မိုးထွန်းကိုဒီနေရာမှာပဲဆက်ရှိစေဆိုပြီးတော့ပြောခဲ့မှာဆိုရင်ဒီကုလသမဂ္ဂလုံထုံးလုံနီးတွေအရာပေါ့ဦးကျော်မိုးထွန်းရဲ့အမြဲတမ်းကိုယ်စားလှယ်တက်တန်းကဘယ်လောက်ထိဆက်ရှိနေမှာလဲခင်ဗျာ
ဟိုအဲ့ဒါကတော့ခုနပဲ report မှာဘယ်လိုပေါ်ပြမလဲရဲ့နောက်ပြီးတော့သူတို့ committee အဖွဲ့ဝင်တွေကြားထဲမှာဘယ်လိုဆွေးနွေးတယ်ဆိုလဲအပေါ်မှာတော့မူတည်ပါတယ်ခင်ဗျဟိုပြန်ကြည့်လိုက်ရင်မနစ်ကကျွန်တော်တို့ February 1ရက်နေ့ကအာဏာသိမ်းမှုဖြစ်တယ်နောက်ပြီးတော့ဒီ26ရက်နေ့မှာကျွန်တော် main call ပြောတယ်28ရက်နေ့မှာဘာပဲပြောဟိုစစ်ကောင်စီကနေပြီးတော့ကျွန်တော် dismiss လုပ်တယ်နောက်ပြီးတော့အဲ့ဒီကြားထဲတွေမှာအဲကျွန်တော်နေရာအစားထိုးဖို့လုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီကာလတွေတည်းကဒီကိစ္စတွေကဖြစ်လာတာပေါ့နော်အဲ့ဒီတည်းကဘာပဲပြောကျွန်တော်ဒီမှာမြန်မာအမြဲတမ်းကိုယ်စားလှယ်အနေနဲ့အဲ့ဒီတည်းကတော့သူတို့တွေဘယ်လိုပဲစူးစမ်းပေါ့နော်ဆက်လက်တည်ရှိ နေတဲ့ဆက်သက်ရှိနေခဲ့တယ်ပေါ့နော်အခုလည်းရှိနေတယ်ဆိုတော့ဥစ္စာကြောင့်ဘယ်ကာလတိဆိုတာတော့ဟိုကျွန်တော်အနေနဲ့ပြောလို့ခက်ပါတယ်ခင်ဗျဟုတ်ကဲ့ဆိုတော့ခုန credentials ကိစ္စတို့ဘာလို့ဆိုတဲ့ဥစ္စာကဒီအထွေထွေညီလာခံပေါ့နော်အခုဆိုရင်86ချိန်မြောက်ပေါ့နော်86ချိန်ထွေထွေညီလာခံကဟို2021 September ကနေပြီးတော့စလိုက်တဲ့ဥစ္စာ2022 September လောက်အထိတော့တွားတော့ပေါ့နော်ဒါကြောင့်ဟိုခုနထပ်ပြောရရင်တော့ credential committee ရဲ့အစီအစဉ်စာကိုခဏလောက်စောင့်ကြည့်ပေးဖို့ကိုတော့ကျွန်တော်ထပ်ပြီးတော့မြေတားရက်ခံလိုပါတယ်ခင်ဗျ
တစားသေးပါပဲဒါနဲ့ပတ်သက်ပြီး NUG ဘက်ကရောဘလို့အမြင်ရှိပါသလဲကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချဖို့ကိစ္စ Credential Committee ကရှေ့ဆိုင်လိုက်ပြီးမဲ့တကယ်လက်တွေ့ရလက်ကိုတော့ကြိုးဆိုတဲ့အကြောင်းကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိသူတို့က VOE ကိုပြောပါရယ်ဒါနဲ့ပတ်သက်ပြီးနောက်ထပ်ဘာတွေဆက်ဖြစ်လာနိုင်ခြင်းရှိပါသလဲ NUG လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရယ်ရှင
်လက်ရှိကတော့ကျွန်တော်တို့တာဝန်ထမ်းဆောင်နေတဲ့ဥကြုံမိုးထုံကိုပဲဆက်လက်ပြီးတော့တာဝန်ခံဖို့အတွက်သူတို့ဆုံးဖြတ်လိုက်တဲ့သဘောဖြစ်ပါတယ် Credential Committee ကနေထုတ်ပြန်လိုက်တာဖြစ်တယ်ဒါပေမဲ့သူ့ရဲ့လှုပ်ထုပ်လုပ်နည်းကကုလသမဂ္ဂအထွေထွေညီလာခံကိုဆက်လက်တင်ပြအတည်ပြုမှာဖြစ်ပါတယ်အဲတော့ကျွန်တော်တို့တောင်းဆိုသလို NUG ကိုအတိအမှတ်ပြုဖို့အဆင့်သေးမရသေးဘူးဒါပေမဲ့ဒီလောက်ချိန်နေနဲ့ဆက်ပြီးတော့ရှိချင်းကိုယ်တိုင်ကကြိုဆိုပါတယ်သဘောကျပါတယ်ဘာကြောင့်လဲဆိုတော့ဒီနိုင်ငံတကာအလဲမှာပြည်သူတွေရဲ့အတန်နဲ့ပြည်သူတွေရဲ့ခံစားချက်နောက်တစ်ခါမြန်မာပြည်သူတွေပေါ်မှာတကယ်ထိရောက်ကောင်းမွန်တဲ့အရေးဆိုပြောဆိုတင်ပြချက်တွေပြုလုပ်ဖို့အဓိကဖြစ်တဲ့အတွက်ကြောင့်မို့လို့ဒီတရုတ်တန်မတ်ပဲဖြစ်ဖြစ်အာဆီယံတန်မတ်ဒီနေပဲဖြစ်ဖြစ်မြန်မာအရေးကိုဆွေးနွေးရဆုံးဖြတ်ချက်ကြတာအရေးယူလှုပ်ဆောင်မှုတွေဖြစ်တဲ့အခါမှာပို့ပြီးတော့တရားဝင်လမ်းကြောင်းရပို့ပြီးတော့တန်ခင်းတမန်ရင်းကပြောနိုင်မှုအတွက်အင်အားတက်ရောက်တယ်ဒါပေမဲ့ NUG ကိုတရားဝင်အစိုးရအဖြစ်တရားဝင်အတိအမှတ်ပြုတဲ့ပုံစံမျိုးအဆင့်ထိတော့မရောက်သေးဘူးဒါကတော့ကျွန်တော်ဆက်စ조사မှာဒီထက်ပို့ပြီးတော့조사လှုပ်ဆောင်မှုတော့လိုအပ်ပါသေးတယ
်ဟုတ်ကဲ့အဲ့ဒီတော့လက်ရှိအခုဒီ Credential Committee လို့ခေါ်တဲ့ကုလအရေးချင်းစစ်ကော်မတီရဲ့ဆုံးဖြတ်ချက်ရဲ့အဓိကထူးခြားတာဆိုဘာကိုထောက်ပြမလဲ
စစ်ကောင်စီကစစ်အစိုးရအဖြစ်အတိအမှတ်ပြုဖို့အတွက်조사ရမှာမအောင်မြင်သေးတာတေးချတယ်ဟိုတာမန်နေထားရဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့ကိစ္စတွေမှာအမြဲတမ်းဟိုဘက်ဒီဘက်ပေါ့နော်ဒီမိုကရေစီနဲ့တခြားသောဒီစစ်ကောင်စီဘက်ကိုယိမ်းတဲ့နိုင်ငံတွေကြားထဲမှာရှိလို့ရှိရင်တခါလေဆုံးဖြတ်ချက်ကကြလိမရှိပါဘူးတိတ်ပြီးတော့ပြင်းထန်တဲ့ဟာမျိုးမဖြစ်နိုင်ဘူးအထူးဖြစ်ကျွန်တော်တို့တတိထားပြီးတော့လှုပ်ဆောင်ကြည့်ရတော့တရုတ်နဲ့ရုရှားလိုနိုင်ငံတွေပေါ့ဒါပေမဲ့အခုဒီခါထဲမှာတော့ Credential Committee ထဲမှာကိုယ်တိုင်ကတရုတ်နဲ့ရုရှားကပါနေတယ်သူတို့ကနေသဘောတူထားတဲ့အနေအထားမျိုးဖြစ်တယ်အဲတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာဆက်လက်တင်တိတ်ပြီးတော့အငင်းခုံပုံစံမျိုးမရှိတော့ဘဲနဲ့အစိုးရကသဘောတူထားတဲ့ပုံစံဖြစ်နေကြတော့ထူးခြားချက်လေးဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဦးအောင်မြင်မယ်ဘာကြောင့်အခုလိုထူးထူးခြားခြားတရုတ်နဲ့ရုရှားကသဘောတူတယ်လို့ထင်လဲ
ဒီအချိန်မှာတရုတ်နဲ့ရုရှားကလက်ရှိမှာဖြစ်ပျက်နေတဲ့စစ်ကောင်စီရဲ့ကျူးလွန်နေတဲ့ယာစွေးမှုတွေကိုငင်းဆိုလို့မရအောင်ကာကွယ်ပေးလို့မရတာအထင်ရှားပါပဲ။ဟိုအရင်တည်းကကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှဆွေးနွေးတဲ့ချက်တွေမှာကောပြီးခဲ့တဲ့အထွေထွေညီလာခံမှာချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေမှာကောလဲပြင်းမှာဆင်သွားသလိုထင်ရှားနေတယ်။နိုင်ငံတကာကနေတတ်မှတ်ထားတဲ့ယာစွေးမှုအဆင့်ထိကိုရောက်ရှိနေပြီဆိုတာကိုကုလသမဂ္ဂအထွေထွေတွေးမှုချုပ်အပါအဝင်ကျန်တဲ့နိုင်ငံတွေရဲ့ပြောဆိုချက်တွေဒီပြေတစ်ခါမှတော့ဒီလိုမျိုးမပြောဘူးတဲ့အာဆီယံမှာတော့ကစဒေတာတွင်းလုံခြုံရေးကိုထိခိုက်လာပြီဆိုတာပြောလာတဲ့အတွက်နောက်တစ်ခုဒီတစ်ခါမှာပိုအားကောင်းတာကတော့ဥကြုံမိုးထွန်းက NUG ဘက်ကိုရက်တီပြီးတော့ပြည်သူလူထုနဲ့တစားတဲ့ရက်တီခဲ့တဲ့ဟာဖြစ်ပါတယ်။အဲဒါကြောင့်မလို့သူတို့ကဒါကိုတိတ်ပြီးတော့ပြပြထန်တာမလုဆောင်လို့တဲ့ဆန္ဒမျိုးရှိတယ်။ဒီကဘာလုံးနဲ့ထိတ်တိုက်တွေ့မဲ့အနေအထားမျိုးဖြစ်နိုင်တဲ့အခြေအဆိုးရင်းတာဖြစ်ပါတယ်။ဒါပေမဲ့သူတို့အနေနဲ့ကနိုင်ငံတကာမှာတော့ရှော့ပြလိုက်မယ်။ဒါပေမဲ့နိုင်ငံချင်းချင်းကြားမှာဥမာစစ်ကောင်စီနဲ့သူတို့နဲ့ကြားထဲမှာကျိုးတူလုဆောင်တဲ့ကိစ္စပိုင်းမှာတော့ဆက်သွန်းနေတဲ့အရာမျိုးရှိတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥအောင်မြင်မယ်ခင်ဗျာ။
ဦးအောင်မျိုးမင်းကိုကိုဝင်းမင်းကဆက်သွယ်မြင်မြန်ခဲ့တာပါအခုတခါတော့ဒေါ်အောင်ဆန်းစုကြည်ရဲ့တရားခွင်နောက်ဆုံးအခြေအနေကြည့်ကြအောင်ပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းထန်နဲ့ NLD အစိုးရလက်ထက်ကဝင်စည်း300အပေါ်အမှုအတွက်တရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြတဲ့ဆိုတဲ့အမှုအတွက်တရားလူကိုဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေအပါအဝင်တရားစွဲခံရသူတွေရဲ့ရှေ့နေတွေဒီနေ့ကြားနာပွဲမှာမေးခွန်းထုတ်ခဲ့ကြပါတယ်ဒီအမှုအပါအဝင်အမှုပေါင်းဒရာစင်ကျော်နဲ့ရင်းဆိုင်နေရတဲ့ဒေါ်အောင်ဆန်းစုကြည်အပေါ်စစ်ကောင်စီကအမှုတွေထပ်တိုးဖို့ပြင်ဆင်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပါရှင
်နိုင်ငံတော်လှုပ်ဝက်အပ်ဥပဒေချိုးဖောက်တဲ့ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဩစတြေးလျနိုင်ငံသားရှောင်းတနာတို့အပါအဝင်စုစုပေါင်း900အပေါ်ပူးတဲ့တရားစွဲထားတဲ့အမှုကိုနေပြည်တော်ထူးတရားရုံးမှာဒီနေ့ဒီဇင်ဘာလ2ရက်နေ့ဆက်လက်ကြားနာဆစ်ဆေးပါတယ်အမှုဖွင့်တိုင်ကြားသူတရားလိုရဲမှုအောင်မျိုးလွင်ကို နှစ်ဖက်ရှိနေတွေကမေးခွန်းတွေမေးနေကြတာမှာဒီတစ်ပတ်မှာတော့ဒေါ်ဆန်းစုကြည်ရဲ့ရှိနေဘက်ကပြန်လည်မေးခွန်းတွေမေးခဲ့တယ်လို့ရှိနေတူကပြောပါတယ
်တကယ်လို့ကျွန်တော်တို့ဟိုပါလေဟိုဆွဆဲခံတူ2-3-4-5ပေါ့နော်ဟုတ်တယ်အဲ့ရှိနေတွေပြန်လည်မေးတယ်ဗျဟုတ်ကဲ့ဘာမှတော့လူကြောင်းစီကျွန်တော်တို့အဲ့ဒေါ်ဆန်းစုကြည်ရှိနေပြီးတယ်ပြီးတော့အစင်းလိုက်ပေါ့နော်ဟိုဆိုရင်ဟိုအားလို့အဲ့အစင်းလိုက်ပေါ့နော်ဥဆက်အောင်နောက်ဆုံးအဥဆက်အောင်ရှင်းနေလေးတယ်ဆက်ဥကျော်ဝင်းဥဆိုးဝင်းဥဆက်အောင်ရှင်းနေဆက်လိုက်ပြီးပါတယ
်ရှွန်တန်တာတယောက်ချဲကိုဆွဲဆူထားတဲ့နောက်ထပ်အမှုတစ်ခုဖြစ်တဲ့လာဝကအဥပဒေအမှုအတွက်လဲတရားလိုကိုစတင်စစ်မေးတာတွေလုပ်ခဲ့တယ်လို့သိရပါတယ်နောက်တစ်ခါရုံချင်းကိုလမ်းနဲ့ဒီဇင်ဘာလ9ရက်နေ့တရားရုံးကရက်ချင်းပေးထားပါတယ်စီးပွားရေးအကြံပေးရှွန်တန်တာရဲ့လက်တော်ထဲမှာတွေ့ရတဲ့စီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေးနွေးစရန်တွေကြောင့်သူအပြေဒေါအောင်ဆန်းစုကြည်နဲ့အန်ဒီဆူရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒူးဝင်ကြီးဦးဆက်အောင်စုစုပေါင်း၅ဦးကိုစီးရွှေချွေကောင်စီကနိုင်ငံတော်လှည့်ဝတ်ချက်အဥပဒေပုံမှ3-1ကငယ်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း7မှုနဲ့ရင်ဆိုင်နေရပြီး၅မှုကစွဲချက်တင်ခံထားပါတယ်။နောက်ထပ်လည်းအားရလိုက်စားမှုအမှုအပြင်ရွေးကောက်ပွဲဆိုင်ရာပုံမှားတွေနဲ့တရားစွဲထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။အမှုစစ်ဆေးတာတွေနဲ့ပတ်သက်ပြီးပြင်ပမှာဘသူကိုမှမပြောဘူးဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုစေုပ်ချုပ်ရေးကောင်စီကပုံမှန်144ထုတ်ပြန်ပိတ်ပင်ထားတာမို့နောက်ထပ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့အသေးစိတ်တွေအခုချိန်ထိမသိရသေးပါဘူးဒေါ်ဆန်းစုကြည်စွဲချက်တင်ခံထားတဲ့အမှုတချို့ကိုရှေ့သတင်းဘက်ကစပြီးတရားသူကြီးကအဆုံးဖြတ်တွေချတော့မှာပါအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန် 905 ခါခွေအမှုနဲ့တဘာဝဘေးပုံမှန် 25 အမှုတို့ကိုလာမယ့်ဒီဇင်ဘာလ6ရက်နေ့မှာအပြည့်ပတ်အမိန့်ချဖို့ရှိနေပါတယ်ရှင်
။မကင်ပြည်တွေပြပြပေးခဲ့တာပါရှင်။အခုတခါတော့ကယားနဲ့ချင်းဘက်ကစစ်ပွဲတွေကြောင့်ပျက်စီးခဲ့တဲ့အဆောက်အဦတွေအကြောင်းဆက်ပြချင်ပါတယ်။ကယားပြည်နယ်နဲ့ချင်းပြည်နယ်ထဲမှာတိုက်ပွဲတွေကြောင့်ပျက်စီးခဲ့တဲ့အဆောက်အဦအရေအတွက်ဟာပြည်နယ်နှစ်ခုပေါင်း1000ကျော်ရှိသွားပြီလို့အရက်ဖတ်အဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဒါဟာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့မေလနောက်ပိုင်းမှာပျက်စီးခဲ့တာပါ။နေအများစုဟာမီးလောင်ပျက်စီးခဲ့တာဖြစ်ပြီးတချို့ကတော့လက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခံရတာတွေဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုကိုရန်နိုင်ကပြောပြပေးပါမယ်
။ဆရာနာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ခရီးပီနယ်မှာလည်းလူနေအိမ်ကြီး900ကျော်ပျက်စီးခဲ့တယ်လို့ရပ်ဖက်အဖွဲ့တွေကပြောပါတယ်။ဒီထဲမှာဒီမော့ဆိုမြို့နယ်ကထိခိုက်ပျက်စီးမှုအများဆုံးဖြစ်ပါတယ်။ဖဲခုံ၊လွိုက်ကော၊ဖရူဆိုစတဲ့မြို့နယ်တွေမှာလည်းလူနေအိမ်တွေပျက်စီးခဲ့တာပါ။ကင်နီလူခွင့်ရေးအဖွဲ့ KNHRG ရဲ့ဒါရိုက်တာကုပညာကတော့ဒီပျက်စီးမှုတွေကဒီမော့ဆူမြို့နယ်ထဲမှာတိုက်ပွဲတွေဆက်ခဲ့တဲ့မေလ21ရက်နောက်ပိုင်းတည်းကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်တယ်လို့ VOE ကပြောပါတယ်
။ဒီဘာရန်ဆော့ဝါတာကျွန်တော်ဟိုခြောက်လုံးပေါ့နော်ကျွန်တော်ဒီကက်တလစ်ကနေကတော့ငါးလုံးဖြစ်တယ်နီကီတူရှင်ကသလုံးပေါ့နော်ဒါကတော့ဒီဟိုလက်နေကြီးဖြစ်မှာလေဘာရန်ဆော့ဖြစ်တယ်နော်ဒီချီကတော့ကျွန်တော်ရဲ့နောက်ဆုံးစီးရင်ရတာကနေ20နီးပါးပစ္စည်းပေါ့နော်။ဟိုနေရာနဲ့20ကျော်ကမီးတော့လောကကိုပစ္စည်းပါတော့မြန်။ဆန်တဲ့ဟိုကျွန်တော်တို့ဟိုနေရာကျော်ကတော့အနည်းချင်းဟိုပစ္စည်းလာရှိတယ်ပေါ့နော်။ဒါပေမဲ့100နီးပါးကတော့အများကြီးကျန်တော့ဟိုဆောက်မဲ့ဟိုပုံစံမျိုးပေါ့နော်။အဲ့ဒါပုံစံ3ခုလေးတော့ကျွန်တော်အဲ့ဒီ950ကျော်လောက်ရှိပါရဲ့ဟာ
။မီလာတွေကစတင်ပြီးအခုချိန်ထိကြားပြည်နယ်ထဲမှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း100ထက်မနည်းရှိနေပါပြီ။ဒီတိုက်ပွဲတွေကြောင့်ဒေသခံ100ကျော်သေဆုံးခဲ့တယ်လို့တိုးတက်သော KNDP ပြည်သူ့အင်အားစုကထုတ်ပြန်ထားပါဗျ။အလားတူစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထန်းလန်မြို့ပေါ်မှာပျက်စီးခဲ့တဲ့အဆောက်အဦပေါင်း900နီးပါးရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့ CHRO ကပြောပါဗျ။ဒီရေအတွက်ဟာဩဂတ်လနောက်ပိုင်းကစပြီးအဖွဲ့ကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်ပါတယ်။အဲ့ဒီကနေအိနေရကျော်ကတော့နိုဝင်ဘာ25ရက်နေ့နဲ့29ရက်ကြားမှာဖြက်စီးခံရတာဖြစ်တယ်လို့ပြောပါတယ်။အဆောက်အဦအများစုဟာမီးရှို့ဖြက်စီးခံရတာဖြစ်ပြီးဒီထဲမှာဘာသာရေးဆိုင်ရာအဆောက်အဦတွေလည်းအများပြားပေါင်းပါတယ်။ဒီလိုနေအဆောက်အဦတွေဖြက်စီးခဲ့ရတာကြောင့်အရဲသားတွေရဲ့နေနာမှုတွေအတွက်စိုးရိမ်မိတယ်လို့ချင်းလူခွေရဲ့အဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစလိုင်းဇာအုပ်က VOE ကိုပြောပါတယ်
။ကိုယ်ရင်းကြီးဖြက်စီးခံရတယ်ကျွန်တော်တို့အထူးပဲစိုးရိမ်နေနေပါတယ်။
ဒေသခံပြည်သူကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ထန်းလန်မြို့မှာအကြီးအကျယ်မီးလောင်မှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ပထမတစ်ကြိမ်လောင်ကျွမ်းခဲ့စဉ်ကသူတို့ရှို့တဲ့မီးမဟုတ်ဘူးလို့စစ်ကောင်စီကငြင်းဆန်ပြီးဒေသခံအဖွဲ့တွေကမီးရှို့ခဲ့တာလို့စွပ်စွဲထားပါတယ်။ ချင်းပြည်နယ်ထန်လန်မြို့ပါဝင်စကိုင်းတိုင်းမကွေးတိုင်းနဲ့ကရင်ပြည်ဒေသကပြည်သူတွေရဲ့နေအိမ်တွေနဲ့ဘာသာရေးဆောက်ဦးတွေပေါ်စစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေရတဲ့ဟာစစ်ရာဇဝမှုမြောက်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်ဆယ်ဘွဲကနိုဝင်ဘာ9ရက်နေ့ကကြေညာချက်မှာထုတ်ပြန်ထားပါတယ်ကျူးလွန်သူတွေကိုအေးအေးယူပေးဖို့အတွက်ကိုလည်းငြိမ်းချမ်းလုပ်ငန်းရှင်ဦးဆောင်အဖွဲ့ကကြေညာချက်ထဲမှာတောင်းဆိုခဲ့ပါတယ်စစ်ကောင်စီကတော့ချင်းပြည်နယ်နဲ့ကယားပြည်နယ်ထဲမှာသူတို့အဆိုအကြမ်းဖက်အဖွဲ့တွေရဲ့လက်ချက်ကြောင့်ထိခိုက်ခဲ့တယ်ဆိုတဲ့သတင်းတွေကိုထုတ်ပြန်ထားပါတယ်ချင်းပြည်နယ်မှာလူနေ10လုံးကယားပြည်နယ်မှာ3လုံးပျက်စီးခဲ့တယ်လို့စစ်ကောင်စီစီးရင်မှာဖော်ပြထားပါတယ်ဒီအဖွဲ့တွေရဲ့မိုင်းထောင်မိရှုဖျက်ဆီးမှုတွေကြောင့်ပြည်နယ်နဲ့တိုင်းအသီးသီးမှာရှိတဲ့မြို့နယ်ပေါင်း141မြို့နယ်ကလူနေအိမ်ခြေပေါင်း360ပျက်စီးခဲ့တယ်လို့လည်းပြောထားပါတယ်ဒါဟာဖေဖော်ဝါရီ1ရက်နေ့ကနေနိုဝင်ဘာ20ရက်နေ့အထိစည်းရင်းဖြစ်တယ်လို့လဲစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တဲ့ကယားနယ်ချင်းဘက်ကသတင်းဖြစ်ပါတယ်ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုလည်းဆက်ပြောပြပေးပါမယ်ကချင်ပြည်နယ်မိုးညွန့်ညွန့်နယ်အင်းတော်ကြီးဒေသမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA ဒေသခံကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေအကြား2ရက်ဆက်တိုက်တိုက်ပွဲတွေဖြစ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတိန်းကြီးမြို့နယ်မှာတော့ PDF စခန်းတစ်ခုကိုမနေ့ညပိုင်းနဲ့ဒီနေ့မနက်အစောပိုင်းမှာစစ်တပ်ကသိမ်းပိုက်ခဲ့တယ်လို့ဒေသခံကပြောပါရယ်ရန်ကုန်ကလာတဲ့ကချင်နဲ့ရှမ်းပြည်နယ်ကနောက်ဆုံးအခြေအနေတွေကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင
်ကချင်ပြည်နယ်မွန်ကြီးမြို့နယ်အင်းတော်ကြီးဒေသဟိုပင်ဖားကန့်ကားလမ်းပေါ်ကညောင်ပင်ရွာဘက်မှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA PDF ပူးပေါင်းတပ်တွေကြားဒီဇင်ဘာလ1ရက်နေ့မနေ့ကတည်းကတိုက်ပွဲဖြစ်နေပါတယ်ဒီတိုက်ပွဲဟာမနေ့ကညပိုင်းမှာလည်းဆက်ဖြစ်ခဲ့ပြီးဒီနေ့မနေ့ပိုင်းမှာတော့စစ်ကောင်စီရဲ့ဟွေလုံစခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူလိုက်တယ်လို့ PDF တပ်ဖွဲ့နဲ့နှိစက်သူတူကဆိုပါတယ
်။မနေ့မနေ့ပိုင်းနဲ့ဖြစ်တာလေ။ညတော့လည်းတင်ကြမှာဖြစ်တော့ဘူးနော်။ဒီနေ့မနေ့ပိုင်း၄နာရီကျော်ပေါ့နော်။၄နာရီဒီနေ့ကနေလောက်ချိန်ကျတော့ဟိုအဲ့ဒီလုံစခန်းကိုသိမ်းမိသွားတာပေါ့။သိမ်းလို့ရသွားတာပေါ့။ဒီလုံစခန်းကညောင်ပင်ညောင်ပင်နဲ့ကြီးတယ်။စက္ကစခန်းထိုင်တာရှိတယ်လေ။အဲ့တော့ကျွန်တော် KIA နဲ့ဒီဘုံဖရဲနေကြတော့မှတိုက်ယူလိုက်တာပေါ့နော်။အဲဒီလိုမနေ့ကမြေကနေစလိုက်တာဒီနေ့မနေ့ပိုင်းမင်းညာလေးအချိန်ကမှဒီလိုသိမ့်ပြီးသွားတာပေါ့
။လက်ရှိတိုက်ပွဲဖြစ်တဲ့ဒေသဟာမိုးညင်းနဲ့ဖားကန့်မြို့နယ်နေဆက်ဒေသမှာပါ။ဖားကန့်မြို့နယ်ကဒေသခံတူကလည်းတိုက်ပွဲဖြစ်တဲ့အကြောင်းပြောပေမဲ့တပ်စခန်းသိမ်းတာတော့မဟုတ်ဘူးလို့ပြောပါတယ
်။မနေ့ကမနေ့ပိုင်းတော့ကစပြီးအဲ့ဒါဖြစ်ပြီးတော့မှနေကင်းပိုင်းနဲ့ညနေပိုင်းတော့ဖားကန့်ဒီဘာကိုကနေဆိုမှလက်လက်ကြီးပြစ်ကူပေးတယ်နောက်ဒီဝေခါစစ်ဘုရားနေရလဲမင်းလက်လက်ကြီးနဲ့ပြစ်ကြတယ်ညာဘက်မှာလည်းဖြစ်တယ်ဗျာညာဘက်မှာဖြစ်တဲ့ဥစ္စာတော့သူတို့လက်လက်ကြီးနဲ့ပဲပြစ်တဲ့အတံပဲကြားရတာအဝေလုံးစခန်းကိုတော့အဲ့ဒါလဲကျွန်တော်လဲကြားလို့ကျွန်တော်ဖုံးသက်ပြီးမေးကြည့်တယ်စခန်းသိမ်းတာပါညာတော့မရှိဘူးလို့တော့ပြောတယ်ဒါပေမဲ့အတိအကျတော့မဟုတ်ဘူးပေါ့
စစ်တပ်ဘက်ကအရာရှိတဦးအပါအဝင်အယောက်20လောက်ထိခဲ့ကြောင်းဒေသခံတွေကပြောပေမဲ့တိကျအတည်ပြုချက်တော့မရပါဘူးကျန်ရီပြောခွင့်ရဘူမူကြီးနော်ဘူးကတော့အင်းတော်ကြီးဒေသမှာတိုက်ပွဲဖြစ်တဲ့သတင်းရပါမယ်။ဝေလုံစခန်းသိမ်းတဲ့သတင်းတော့မရကြောင်းပြောပါလေ
။တိုက်ပွဲကတော့ဖြစ်တယ်လို့ကြားပါတယ်။ဒါပေမဲ့ဒီကေဘက်ကနဲ့ဖြစ်ကုန်သေးတဲ့ခါနေကဝင်ပြည့်ရဆိုတဲ့သူများပြေချတော့ကျွန်တော်ဘာမှမချပါဘူး
။အခုလိုကချင်ပြည်နယ်မိုးညင်းမြို့နယ်ရဲ့နန်းမာအနီမှာလည်းတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာလည်းစစ်တပ်နဲ့ကျန်ရီကြားဒီကနေ့တိုက်ပွဲဖြစ်တယ်လို့တော့ပြောပါလေ။ရန်ကုန်မြောက်ပိုင်းသိန်းနီမြို့နယ်အတွင်းမှာတော့သိန်းနီ PDF စခန်းနှစ်ခုကိုစစ်တပ်ကသိမ်းပိုက်ခဲ့ကြောင်းဒေသတွင်းအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ဒေသခံတူကပြောပါတယ်
။ဒီနေ့ကတော့သူတို့မှာစစ်ကြောင်းခုံးနေတဲ့နောက်ဆုံးသိန်းနီ PDF ရဲ့အခက်အခဲရှိနေတာတို့ပြသွားတယ်နော်ပြသွားပြီးတော့ဒီမှာမင်းများသက်သမားတွေကြောက်သမားတို့ဝင်ရောက်ရှိနေတယ်ဒီနေ့မှငါးမိုင်ကျော်မှမောက်သမားပေါ့နော်ပြီးတော့တို့ရဲ့ဒီစခန်းနှစ်ခုကိုရှင်းလင်းခံရတယ်ပေါ့နော်ဒီဒီနေ့စခန်းနဲ့ဟိုလူကြီးစခန်းမှာ
TNPDF ကိုတိန်နီ PDF အဖွဲ့ဘက်ကတော့သူတို့တက်စကန်ကိုစီးနှင်းချိန်မှာတိုက်ပွဲဖြစ်ပြီးစစ်တပ်ဘက်က3ယောက်ကြာဆုံးကြောင်း PDF ဘက်က9ယောက်ဒဏ်ရာရပြီး2ယောက်ဖမ်းဆီးခံရကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးရန်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ကောင်စီနဲ့ KIA အပြင်ကိုကန့်လက်နက်ကိုင် MNDAA စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားလဲတိုက်ပွဲတွေတောက်လျှောက်ဖြစ်နေပါတယ်ဩဂုတ်လကနေနိုဝင်ဘာလအကုန်ထိစစ်တပ်နဲ့တိုက်ပွဲပေါင်း126ကြိမ်ဖြစ်ခဲ့တဲ့အကြောင်း MND ကုကတ်တပ်ဖွဲ့ကဒီဇင်ဘာလ1ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြခဲ့တာပါကြာသပတေးညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဖီရီကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုတိုက်ရိုက်ရုပ်သံနဲ့ပါတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ Light meter 19 kHz 1553 ည Light meter 25 kHz 1183ည Light meter 32 kHz 9335 Light meter 190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဦးဆုံးတော့ဥအောင်ခင်ရဲ့မြမအရေးတုံးသက်ချက်ကိုနားဆင်ရအောင်ပါချင်းတိုင်းရင်းသားတွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးဖက်ဒရယ်နဲ့ဒီမိုကရေစီအရေးအတွက်တိုက်ပွဲဝင်နေကြပေမဲ့ဒီမိုကရေစီနိုင်ငံရေးတလစ်ကျင့်သုံးရာမှာအာဏာနေပုံကိုဥအောင်ခင်ကတုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်
ချင်းပြည်သူ့ကော်မတီနဲ့ချင်းမျိုးသားတပ်ဦးရဲ့ခုခံရေးစစ်ပွဲတွေမှာစစ်ကောင်စီဘက်ကအကြမ်းဆုံးများတဲ့တဲ့တင်မကြာခဏကြားရပါတယ်။ချင်းတပ်တွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးဒီမိုကရေစီအရေးနဲ့ဖက်ဒရယ်အရေးအတွက်ဆောင်ရွက်မယ်လို့ဆိုပါတယ်။ဒါကြောင့်မို့နိုင်ငံရေးမှာတမန်ချင်းပြည်သူတွေဘယ်လောက်စိတ်ဝင်စားတယ်ဆိုတာကိုစမ်းစစ်လေ့လာဖို့လိုပါတယ်။တိုက်ဆိုင်ရင်တော့ဒီကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်ဟာခါမြို့တော်အခြေဆိုင်ချင်းဘရစ်ဒုတိယဌာနဌာနက2019မှာအစီရင်ခံစာထုတ်ဝေပါတယ်။ချင်းပြည်နယ်နိုင်ငံရေးကိုလေ့လာထားတာဖြစ်ပါတယ်။ပြည်သူကိုယ်စားလှယ်ကတစ်နိုင်ငံရေးမှာပါဝင်လာရတယ်ဆိုတာကိုသဘောပေါက်ရဲ့လား။ရွေးကောက်တင်မြှောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်ကိုဘယ်လိုသဘောထားကလေးစာရတွေကိုသိရှိနိုင်ဖို့အတွက်ချင်းပြည်နယ်မှာငါးလကွင်းစင်းသူတေသနာလုပ်ပါတယ်ချင်းပြည်နယ်မှာမြို့နယ်ကိုးနယ်ရှိပြီးမြို့နယ်တနယ်ကလူတော်ကိုယ်စားလှယ်နှစ်ဦးစီရွေးရာမှုရွေးကောက်ခံကိုယ်စားလှယ်၁၂ဦးနဲ့စစ်တပ်ကိုယ်စားလှယ်၆ဦးစုစုပေါင်း၁၈ဦးရှိပါတယ်ချင်းပြည်နယ်လွတ်တော်မှာကော်မတီ၈ခုရှိပြီးမယ်ပြည်သူဆက်ဆံရေးကိစ္စနဲ့မဆိုင်တာတွေတွေ့ရပါတယ
်ငါးလသူတေသနာစစ်တမ်းလုပ်ပြီးသုံးသပ်တဲ့အခါချင်းတိုင်းသားအများစုဟာနိုင်ငံရေးကိုသိပြီးစိတ်ဝင်စားတာမဟုတ်ကြောင်းသိရပါတယ်။မင်းမြန်းစုံစမ်းတဲ့ချင်းလူဦးရေတထောင်ကျော်မှာနိုင်ငံရေးကိုအလွန်စိတ်ဝင်စားသူ14ရာခိုင်နှုန်းသာရှိပြီးလုံးဝစိတ်ဝင်စားသူက3ရာခိုင်နှုန်းရှိပါတယ်။နိုင်ငံရေးမှာအသင့်အတင့်စိတ်ဝင်စားသူလူဦးရေက33ရာခိုင်နှုန်းရှိနေပါတယ်။ဒါပေမဲ့မိမိရဲ့လွှတ်တော်ကိုယ်စားလှယ်အမိကိုမှန်မှန်ကန်ကန်ပြောနိုင်သူ26ရာခိုင်နှုန်းသာရှိပါတယ်။ချင်းတိုင်းသားအများစုဟာမဲဆန္ဒပေးတာကိုသာနိုင်ငံရေးလုပ်တာလို့ယူဆကြပါတယ်။နိုင်ငံရေးလှူရှာမှုတွေမှာတော့စိတ်ဝင်စားမှုနည်းတယ်လို့ဖော်ပြပါတယ်။ဥပမာရက်ရွာအရေးကိစ္စနဲ့ပတ်သက်တဲ့လူမှုစည်းဝေးပွဲတွေတက်တဲ့လူက32ရာခိုင်နှုန်းသာရှိပါတယ်။တိုင်းပြည်အရေးမှာအလှူငွေထည့်ဝင်ထောက်ခံသူက9ရာခိုင်နှုန်းသာရှိပြီးအင်တာနက်မှာဝင်ရောက်ဆွေးနွေးသူ6ရာခိုင်နှုန်းသာရှိပါတယ်။
တို့တော်ကိုယ်တည်းတဲ့မဲဆန္ဒရှင်တွေ့ဆုံတဲ့ဓလေဟာချင်းပြည်နယ်မှာအလွန်ရှားပါတယ်ရွေးကောက်ပွဲကျင်းပချိန်မှာလာတွေ့ကြပြီးရွေးကောက်ပွဲပြည်တာနဲ့မတွေ့ကြတော့ဘူးလို့သိရပါတယ်လွတ်တော်အမတ်တဦးဆိုရင်ရွေးကောက်တင်မြောက်ခံရပြီးတဲ့နောက်သူ့မဲဆန္ဒနယ်ကိုတခါမှမသွားဘူးလို့ဆိုပါတယ်ကျမ်းမာရေးမကောင်းလို့မသွားဖြစ်တာလို့စင်ကြေပေးပါတယ်လွတ်တော်ကိုယ်တည်းနဲ့တွေ့ဆုံတဲ့မဲဆန္ဒရှင်တွေရှိတယ်လို့မဲဆန္ဒရှင်နဲ့မကြာခဏတွေ့ကျင်တဲ့လွတ်တော်အမတ်တွေလည်းရှိပါလေလွတ်တော်မှာဘာတွေလောက်ကင်နေလဲဆိုတာကိုမဲဆန္ဒရှင်ကိုအကြောင်းကြားဖို့လွတ်တော်ကိုယ်စားလှယ်မှာတာဝန်ရှိတယ်လို့မြင်ကြတာများပါလေ
လွတ်တော်ကိုယ်စားလှယ်နဲ့မဲဆန္ဒရှင်ဆက်ဆံရေးကောင်းမှုမှုကိစ္စမှာတွားရည်လာရေးအခြေခံအဆောက်အုံကောင်းဖို့လိုပါတယ်ကာလနှစ်ကောင်းမှုဖို့နဲ့လွတ်တော်ကိုယ်စားလှယ်ရုံးမှာအမှုတန်းအလုံးလောက်ရှိဖို့ကလည်းအရေးကြီးပြန်ပါလေမဲဆန္ဒရှင်ရေးရအတွက်ချင်းပြည်နယ်လွှတ်တော်မှာမော်တော်ကားနှစ်စီးသာရှိပါတယ်ပြည်နယ်မြောက်ပိုင်းအတွက်တစ်စီးတောင်ပိုင်းအတွက်တစ်စီးဖြစ်ပါတယ်ပြည်နယ်လွှတ်တော်အနေနဲ့ဝက်ဘ်ဆိုက်ကောင်းကောင်းမွန်မွန်ဖွင့်ထားပြီးလူမှုကွန်ရက်ကနေ မဲဆန္ဒရှင်နေနဲ့ဆက်သွယ်နိုင်တယ်လို့ Chambridge သုတေသနဌာနကဆိုပါတယ်ပြည်သူဆန္ဒနဲ့ပြည်သူလိုအပ်ချက်တွေကိုရောင်းပြန်မဟတ်နိုင်တဲ့ကိုယ်စားလှယ်စနစ်ကိုအခြားကိုယ်စားလှယ်စနစ်နဲ့အစားထိုးဖို့လိုလားကြတယ်လို့လဲ Chambridge အစီရင်ခံစာမှာဖော်ပြထားပါတယ
်ခွင့်ဆင်းလေ့လာတဲ့အချက်လက်တွေကိုကြည့်ရင်ပြည်သူလူထုနဲ့ထိတွေ့မှုနည်းတယ်ကိုယ်စားလှယ်စနစ်ကိုချင်းတိုင်းသားအများစုကမလိုလားကြောင်းသိရပါတယ်ဒီမိုကရေစီဆိုတာဟာပြည်သူကပြည်သူအတွက်တင်မြှောက်တဲ့အစိုးရဖြစ်လို့မဲဆန္ဒရှင်တွေရဲ့လိုအပ်ချက်ဖြစ်စေနိုင်မဲ့နိုင်ငံရေးစနစ်ကိုပြောင်းလဲကျင့်သုံးရမယ်လို့ဆိုပါတယ်လွတ်တော်ကိုယ်စားလှယ်ကိုအယုံကြည်မရှိတဲ့မဲဆန္ဒရှင်တွေလက်ရှိပါတယ်လွတ်တော်ကိုယ်စားလှယ်နဲ့ဝန်ကြီးတွေဟာကိုကျိုးစည်းဝါးကိုသာအဓိကထားကြပြီးပြည်သူအရေးကိုစိတ်မဝင်စားဘူးလို့မြင်သူလည်းရှိပါတယ်ပြည်သူအကျိုးတည်ဖို့ရင်ကိုကျိုးမရှာတဲ့ကိုယ်စားလှယ်ကိုမဲဆန္ဒပေးနိုင်ဖို့အရေးကြီးပါတယ်ဒါပေမဲ့2018ကဟာခါမြို့မှာတွစ်ဆုံမင်းမြန်းတဲ့အခါချင်းပြည်နယ်တစ်ခွေလုံးမှာအာဂတိလိုက်စားမှုတွေရှိနေပြီးပြည်နယ်အစိုးရလည်းဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်ဟာခါဒေသခံတွေကိုတွစ်ဆုံမင်းမြန်းတဲ့အခါမှာလွတ်တော်ကိုယ်စားလှယ်နဲ့အစ်င့်မြင့်နဲ့အရာတန်းအများစုဟာအာဂတိလိုက်စားကြတယ်လို့မြင်ကြပါတယ်ပြည်သူလူထုကနိုင်ငံရေးမှာစိတ်ဝင်စားမှုနည်းပါးလေလေနိုင်ငံရေးသမားတွေအဖို့အာဂတိလိုက်စားမှုကောင်းလေလေဖြစ်နေပုံရပါတယ်ခင်ဗျာ
ဥောင်ခေရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဆက်ပြီးတော့အပတ်စဉ်ခဏတွေတွေကကျန်းမာရေးခဏကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးခန္ဓာမှာကိုဗစ်မျိုးကွဲသစ် Omicron ဆိုရင်ရမှုကိုပြောပြထားပါဗျ။ COVID-19 မျိုးကွဲသစ် Omicron ကိုတောင်အာဖရိကမှာစတွေ့ခဲ့တဲ့ရက်ပိုင်းအတွင်းကမ္ဘာခေါင်းဆောင်ကြီးတွေကိုယ်တိုင်ထွက်ပြီးစိုးရိမ်တကြီးတားမြစ်ကတ်သက်တာတွေကိုကျင်ညာလာခဲ့ရပါဗျ။ဘာကြောင့်အခုလောက်ထိစိုးရိမ်နေကြရပြီးကြိုတင်ပြင်ဆင်နိုင်မှုအဓိကဘာတွေတည်ထားသင့်ပါသလဲ။ဒီအကြောင်းနယူးယောက်မြို့White Cough High ဆေးရုံကညွှန်ကြားရမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုဖုန်းကတဆင့်ကူးပေးနေတဲ့ကူးစက်ရောဂါအထူးကူဒေါက်တာဆရာတက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ
်။ Okay, ဒေါက်တာဆရာတက်နော်ကျွန်တော်တို့ဒီကိုဗစ်မျိုးကွဲသစ်ဒီတောင်အာဖရိကမှာပေါ့နော်ပြီးခဲ့တဲ့ဘက်ကစတွေ့ခဲ့ပြီးတာကနေစပြီးတော့ချက်ချင်းဆိုလိုပဲပေါ့နော်တစ်ကမ္ဘာလုံးဒီစိုးရင်သွားခဲ့တဲ့အနေအထားမှာမြန်မာနိုင်ငံတော်ကဆက်ဘယ်လောက်ထိစိုးရင်ရပြီးတော့ဘယ်လိုစကာကွယ်တင်တာကိုအဓိကပြောမှာမို့အရေးကြီးဆုံးဆိုရင်ပါစရှင်းပြခြင်းနဲ့ဆက်ရတယ
်။အခုအများစုပေါ့နော်အရန်နဲ့တကဘာလုံးမှာအထူးဖြင့်ပေါ့နော်အနောက်နိုင်ငံတွေဖြစ်တဲ့ဥရောပရဲ့နောက်အမေရိကပေါ့နော်နောက် British တို့ကတော်တော်နိုင်ငံတော်တော်များများမှာတော့အရန်ကို alarming sign တွေဟို restriction တွေဟိုတားမြစ်တဲ့ဟာတွေပါတယ်တော်တော်လေးကိုလုတ်လာတယ်။ဘာဖြစ်လို့လုတ်လဲဆိုတော့ဒီ virus ကအခုလက်ရှိကျွန်တော်တို့သိထားတဲ့အကြဆိုရင်ပေါ့နော်အခု50 mutation လောက်ဖြစ်ထားတယ်လို့ပြောတယ်ဆိုတော့ဒါကတော်တော်လေးကို mutation တွေများတယ်ပေါ့လေဆိုအဲ့ mutation တွေများတဲ့နေရာမှာသူတို့သိထားတဲ့တစ်ချက်ကဘာလဲဆိုတော့ဒီရောဂါပြန့်ပွားမှုပေါ့နော် transmittability ကိုဖြစ်စေနိုင်တဲ့အပိုင်းက delta တဲ့ပုံများနိုင်တယ်လို့သူတို့က use ထားပြီးွားပြီဆိုတော့အဲ့ဒါကတော်တော်လေးကိုသူကကြောက်တယ်ဘာလို့ကြောက်လဲဆိုတော့ delta တုံးကလည်းတချို့နိုင်ငံတွေမှာအသေးပြောက်တည်ကျွန်တော်ရှိခဲ့တယ်အဲ့အသေးပြောက်ရှိတာဆိုတော့ဒီ virus ကူးစက်တာမြန်တဲ့အခါကျတော့ကျွန်တော်တို့နယူးယောက်မှာဖြစ်တယ်လို့ပဲပေါ့ကမ္ဘာမှာအသေးပြောက်အများဆုံးဖြစ်ခဲ့သွားတာတိတ်နဲ့ချီပြီးဆုံးရှုံးသွားတယ်ဆိုတော့ဘာလို့ဆုံးရှုံးသွားလဲဆိုတော့ transmit ဖြစ်တာဟုတ်တယ်အရန်မြန်တဲ့အခါကျတော့လူကြီးအများကြီးဆေးရုံရောက်လာရောက်လာတဲ့အခါမှာဆေးရုံမှာဆရာဝန်အနေထားတွေမရှိတော့ဒီ health care system တွေ collapse ဖြစ်သွားတယ်အဲ့ဒီတပိုင်းပါတယ်ပေါ့နော်နောက်တစ်ခုကလည်းဒီ health care system တွေကနေတစင်သူတို့အိမ်ရလူတွေကိုကူးွားတယ်အသက်အရွယ်ဟိုကြီးတဲ့လူတွေကိုဒုက္ခရောက်ွားတယ
်ဟုတ်ကဲ့ဆရာဆိုလိုတာကတော့ဒီ delta မတိုင်ခင်တုန်းက US မှာအထူးသဖြင့်တော့အသေးပြောင်းများခဲ့ရတဲ့နေရာမှာပေါ့နော်အခုလိုစိုးရိမ်မှုမရှိခဲ့ဘူးပေါ့ဆရာနော
်ဟုတ်ပါတယ်နံပါတ်1ကျွန်တော်တို့ prepare မလုပ်ခဲ့ဘူးအဲ့ဒီချိန်တုန်းက travel restriction လုံးဝမလုပ်ခဲ့ဘူးဘာဖြစ်လို့လဲဆိုတော့မလာနိုင်ပါဘူးလေဆိုပြီးတော့တွတ်ထားတယ်အဲ့ဒီတုန်းကလည်းဟို information ပေးတဲ့နိုင်ငံကနေဒီလိုမျိုးလေကနေကူးတဲ့ဟာမဟုတ်ဘူးလို့လို့ဟို information တွေကအတိအကျမပါတဲ့ဟာလေပါတာပေါ့နော်ဆိုတော့အဲ့ဒီအကြောင်းညာတစ်ခုတည်းနဲ့တင်ကျွန်တော်တို့ဒီ US မှာဒီ virus ကပြန့်သွားပြီးတော့အကြီးအကျယ်ဒုက္ခရောက်တက်သွားတာဆိုတော့ဒါ example တကဘာလုံးကလူတွေကယူကြတယ်ကို Delta ဖြစ်တဲ့အချိန်တုန်းက US မှာဒီလောက်ကြီးထိဒုက္ခမရောက်နိုင်ဘူးဘာဖြစ်လို့လဲဆိုတော့ Delta မှာတော့ကအိန္ဒိယမှာဖြစ်တဲ့အချိန်မှာ US မှာတော်တော်လေးကို prepare လုပ်လိုက်တယ်အိန္ဒိယဟာနှစ်ပတ်တည်းပိတ်ချောက်လိုက်တာလုံးဝလာလို့မရအောင်ပ ဒီလိုမျိုးတွေလှုပ်ချလိုက်တဲ့အခါမှာ at least or when up အမေကျွန်တော်ပြောချင်တဲ့သဘောကဒီ delta ဒီအိန္ဒိယမှာစတွေ့လာတယ်ပေါ့နော်ဒါပေမဲ့လည်းနောက်ဆုံးကြတဲ့အခါကျတော့ဥရောပတိုက်ရဲ့နောက်ဆုံးတစ်ခုတော့ဒီအမေရိကအကုန်လုံးဖြစ်သွားတာပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့အခုတောင်အာဖရိကမှာစပြီးတွေ့တယ်လို့ပြောပေမဲ့ကျွန်တော်သိသလောက်ကတော့14နိုင်ငံ15နိုင်ငံရှိနေပြီတွေ့တာအနည်းစားဆုံးပြောရလို့ရှိရင်အမေရိကနဲ့အနည်းစားဆုံးကနေဒါပေါ့နော်ပမာနိုင်ငံနဲ့အနည်းစားဆုံးဆိုတော့ဟောင်ကောင်ဒီရှေ့တောင်အာရှမှာတော့ဒီတခြားနိုင်ငံတွေတော့ပမာနိုင်ငံအင်ဂျင်နီယာနိုင်ငံတွေတော့တခုမှမပြောသေးဘူးပေါ့မပြောသေးရဆိုတာမရှိသေးဘူးလို့ပြောတာတော့မဟုတ်ဘူးပေါ့နော်ဘာလို့လဲဆိုတော့မဆန်းသက်နိုင်သေးတဲ့အပိုင်းနဲ့ပါရင်ပါမယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီတောင်အာဖရိကမှာကတော့ဒီကူးစက်မြန်နိုင်တဲ့ပိုးသက်ကိုဆန်းသက်တွေ့ကြတာအပြင်အားလုံးသိအောင်ထုတ်ပြန်လိုက်တဲ့အတွက်ကမ္ဘာကြီးမှာဒီလူတိုင်းကျင့်စဉ်ဖို့အတွက်အထောက်အကူပြုသွားတဲ့သဘောပေါ့ဆရာနော
်ဟုတ်ပါဒီဟို gene sequence ကိုဒီတောင်အာဖရိက scientist တွေက alarming ပေါ့နော်ကဘာကိုစပြီးတော့ပေးလိုက်တာပေါ့နော် message တစ်ခုပေးလိုက်တာဒီလေရနေတစ်ဆင့်ကူးတဲ့ virus ဖြစ်တဲ့အတွက်ကြောင့်ဒီ surface ကိုထိလာတယ်နောက်တစ်ခုကကူးကြည့်တန်းကြီးသွားနေကြတဲ့လူတွေရှိတယ်ဆိုတော့ဒီအပိုင်းတွေကဖြစ်လာနိုင်မှာပဲလေဥမာအခုဆိုရင် Germany မှာတော်တော်လေးကိုဒုက္ခရောက်တယ်ဒီ covid ကိုဆိုတော့ဒီဥရောပမှာကျန်တဲ့နိုင်ငံအီတလီမှာတော်တော်ဒုက္ခရောက်တယ်ပြီးွားတဲ့ခါကျလို့ရှိရင် Germany ကဒီလောက်ကြီးထိဒုက္ခရောက်တဲ့နေရာမှာမပါဘူးအခုချိန်ကျမှဘုံတိုင်းဆိုပြီးတော့ကိစ္စအများကြီးတက်လာတယ်ပြီးတော့အသေးပြောက်နှုံးနေတွေများလာတယ်ဆိုတော့အဲ့ဒီအပိုင်းကဒီ corona virus ကကြောက်စရာကောင်းတဲ့ဟိုဘယ်လိုခေါ်မလဲ Ebola တို့ဘာတို့လိုမျိုးအရန်သေးတဲ့ virus ဆိုမဟုတ်ဘူးကိုယ်ဒါပေမဲ့အရန်ကူးစက်မြန်တဲ့ခါကျတော့ကျွန်တော်တို့စေယုံတေယုံမှာကျွန်တော်တို့ကိုယ်တိုင်နဲ့လှုပ်ခဲရတယ်လူနာအရင်ညားလာတဲ့ခါကျကျွန်တော်တို့မနိုင်ဘူးကိုမနိုင်ဘူးဆိုတာကျွန်တော်တို့ဆေးအဝင်နဲ့ပြောတာမဟုတ်ဘူးဆေးရုံတရုံလုံးရဲ့ function လုပ်ရတဲ့ဟာဘယ်သူမှမနိုင်တော့ဘူးအဲ့ဒါအဓိကစိုးရွားတဲ့အချက်ပဲဒီ corona virus ဆိုတော့ကျွန်တော်တို့သိတဲ့တစ်ချက်ကတော့အရင် transmission ကိုများနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုကူးစက်မြန်နိုင်ကြီးရှိတာအပြင်ပေါ့နော်မြန်မာနိုင်ငံအတွက်တခြားရောအရေးကြီးတာသိတင်တာရှိသလားဆရာ
vaccine ကို invasion ပေါ့နော်ကျွန်တော်တို့ invasion ပဲကျွန်တော်တို့ကသုံးပါတယ်ဘာလို့လဲဆိုတော့ vaccine effective မဖြစ်ဘူးလို့တော့ကျွန်တော်မသုံးနိုင်သေးဘူး။ဘာဖြစ်လို့လဲဆိုတော့ကိုယ်ခန္ဓာထဲမှာရှိတဲ့ antibody တွေထွက်လာတဲ့ခါကျတော့ဒီ spike protein အကုန်လုံးမှာပေါ်အခု90 mutation ဖြစ်တဲ့တည်းကြောင့်ဒီ vaccine ထိုးထားလို့ရှိရင်အယောက်တရာထိုးထားလို့ရှိရင်90လောက်ကတော့ okay တာဖြစ်ရင်ဖြစ်မယ်။နောက်ထပ်90ကမ okay တာဖြစ်ရင်ဖြစ်မယ်။ဒါမှမဟုတ်လေတချို့ vaccine တွေကတော့80 80လောက်ရှိသွားမယ်။တချို့ vaccine တွေကတော့3 50ပါဝင်ခြင်းဖြစ်သွားမယ်ပေါ့
။ Okay ဆိုတော့ဒီ vaccine ကမထိရောက်တာတဲ့ဆက်လို့ရှိရင်ထိရောက်မှုအနေနဲ့ပြောကြလာနိုင်တယ်ပေါ့ဆရာเนาะတချို့ခုနိုင်တယ်ပေါ့
ဟုတ်ပါတယ်ပြောကြပါမှာအဲ့တော့ vaccine ထိုးထားပေးတဲ့လူတွေမှာလည်းဒီရောဂါကူးပါနိုင်တယ်ပေါ့လေအဲ့တော့အဲ့ဒါကိုကျွန်တော်တို့ကအခု vaccine ကလည်းအခုသူတို့ပြောနေတာတောင်အာဖရိကမှာဘာလို့စတွေ့လဲဆိုတော့ number 1ကတောင်အာဖရိကမှာ vaccine hesitancy ပေါ့လေဟို vaccine ကိုထိုးဖို့ကြောက်တဲ့ဟာတော်တော်လေးကိုများတယ်လို့ပြောတယ်နောက်တစ်ချက်ကလည်း global vaccine inequality ပေါ့နော်ဟိုလူတိုင်းလူတိုင်းမှာမရနိုင်တဲ့အခြေအနေတကူရှိတယ်ပေါ့လေဆိုတော့အဲ့ဒီအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့ဒီလိုမျိုး vaccine ကိုစပြီးတော့ invade လုပ်နိုင်တယ်စပြီးတော့ထိုးဖောက်လာနိုင်တယ်မျိုးကွဲပေါ့လာတယ
်โอเคကာကွယ်ဆေးထိုးနှုတ်နည်းတဲ့အနေထားမှာပေါ့ဆရာနော
်ဟုတ်တယ်ဘာလို့လဲဆိုတော့ तू ကဒီအရင်တော့ကတောင်အာဖရိကမျိုးကွဲတခုကတော်တော်လေးကိုတချို့ vaccine တွေကို50ရာခိုင်နှုန်းလောက်ပဲသူပြ AstraZeneca ကိုပေါ့နော်50ရာခိုင်နှုန်းအောက်ထိနှိပါလောက်ကိုဖြစ်တဲ့ဆိုပြီးတော့ပြောခဲ့တဲ့ဟာရှိပါတယ်အဲ့ဒီပထမဆုံးတောင်အာဖရိကမှာစတွေ့တဲ့လူကတော့ HIV ရောဂါပေါ့နော်ပြီးတော့ तू က HIV ရောဂါမှာမှဆေးမကုဘဲနဲ့8အနေထားဖြစ်နေတဲ့လူပေါ့နော်အဲ့ရလူတယောက်မှတွေ့တယ်လို့ပြောပါတယ်ဆိုတော့ချုံလုံးပြီးပြောချင်တဲ့တဘောတော့ဒီလိုတောင်အာဖရိကမှာ HIV ရောဂါပိုးတွေနဲ့ဆေးမကူတဲ့တောင်အာဖရိကရဲ့လို့ပြောတာမဟုတ်ပါဘူးလေဒီအာဖရိကတိုင်းမှာတော်တော်လေးတော့ HIV ကဒီနေ့ဒီချိန်ဒီ control လုပ်လို့မရနိုင်သေးတဲ့အခြေအနေတခုတော့ရှိတာပေါ့နော် US တို့ဒီ Europe နဲ့နှိုင်းယှဉ်လိုက်လို့ရှိရင်လေဆိုတော့ဒါတွေအကုန်လုံးကလည်း inequity ပေါ့နော်ဟိုဆေးကိုအမြတ်မြတ်တာမရနိုင်တဲ့အခြေအနေတခုပေါ့နော်ဘာကြောင့်လဲဆိုတော့ဒီဆေးဆိုတာကလည်းအဲ့နိုင်ငံတွေမှာက WHO ပေးမှာပဲရတာဟု
တ်ဟုတ်ကဲ့ကျေးဇူးများကြီးပါဆရာ
ကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတက်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်
အစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်း6တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်လူမျိုးအများဆုံးနေထိုင်တဲ့ထိုင်းနယ်စပ်အုံဖြန်ဒုက္ခသည်စခန်းမှာကိုဗစ် -19 ကူးစက်ခံရသူ400ကျော်ရှိလာနေပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာမီးလောင်ကျွမ်းမှုကြောင့်ကက်သလစ်ဘုရားကျောင်းအပါအဝင်အိမ်ပေါင်း96လုံးမီးလောင်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာလန်ဒတာဖြတ်တန်းခါတွေကိုပြန်လည်ကောက်ခံဖို့အတွက်ပြည်နယ်အစိုးရကစီစဉ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျွန်မကနန်းဟောင်ပါရှင်။သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ထိုင်းနိုင်ငံတက္ကရာအတွင်းမှာကရင်လူမျိုးအများဆုံးနေထိုင်တဲ့အုံဖြန်ဒုက္ခတွေစခန်းမှာကိုဗစ် -19 ကူးစက်ခံရသူတိုးလာနေပြီးစိုးရိမ်နေရတဲ့အခြေအနေထက်မှရှိနေဆဲလို့စခန်းတာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီစခန်းမှာပြီးခဲ့တဲ့အောက်တိုဘာလကတည်းကကျန်းမာရေးဝန်ထမ်းထံကနေတဆင့်ကိုဗစ်ကူးစက်ခံရတာကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်ထပ်မံစစ်ဆေးရမှာတော့နိုဝင်ဘာလအထိကူးစက်ခံရသူ400ကျော်ရှိလာတဲ့အတွက်စိုးရိမ်ရတဲ့အခြေအနေမှာပဲရှိနေသေးကြောင်းစခန်းဥက္ကဋ္ဌဇော်နီသူကပြောပါတယ်အုံဖြန်ဒုက္ခတွေစခန်းမှာဆက်လက်နေထိုင်သူအယောက်8000ကျော်ရှိနေပြီးအသက်18နှစ်ကနေ60ကျော်အထိအယောက်3000ကျော်မှာကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးထားပြီးလို့လည်းသိရပါတယ်ကိုဗစ်ကူးစက်ခံရတဲ့အထက်မှာတက်ကြီးပိုင်းနှစ်ဦးသေဆုံးပြီးတချို့တက်တာလာပေမဲ့လည်းဒုက္ခတွေစခန်းတစ်ခုလုံးလော့ခ်ဒေါင်းချထားနေရဆဲဖြစ်တယ်လို့စခန်းတာဝန်ရှိသူထံကသိရပါတယ်
ချင်းပြည်နယ်ထန်တလန်းမြို့မှာနိုဝင်ဘာလ29ရက်နေ့တုန်းကမီးလောင်ကျွမ်းမှုကြောင့်စိန်နီကောရပ်ကက်သလစ်ဘုရားကျောင်းအပါဝင်အိမ်ခြေ96လုံးမီးလောင်ပြကျခဲ့ရတယ်လို့ထန်တလန်းနေရာချထားရေးကော်မတီကထုတ်ပြန်ထားပါတယ်။အဲ့ဒီမီးလောင်ကျွမ်းမှုဟာစစ်ကောင်စီတပ်သားတွေရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်လောင်ကျွမ်းခဲ့တာဖြစ်တယ်လို့သိရပြီးမြို့ပေါ်ရပ်ကွက်မှာဖြစ်တဲ့စုံမွန်ရပ်ကွက်ကနေအိမ်40လုံးဆက်ပြိုးရေးရပ်ကွက်ကစိန်နီကောလစ်ကက်သလစ်ဘုရားကျောင်းအပါဝင်39လုံးလုံဒီရက်ကွက်က16လုံးတို့ပါဝင်တယ်လို့စီရင်တွေထဲမှာဖော်ပြထားပါတယ်အင်ချေ2000ကျော်ရှိတဲ့ထန်တလန်းမြို့မှာပြီးခဲ့တဲ့စက်တင်ဘာလကစပြီးနိုဝင်ဘာလအထိစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်လူနေအိမ်မီးလောင်ကျွမ်းမှု6ကြိမ်မြောက်ဖြစ်ပွားခဲ့ပြီးဖျားကျောင်း4ကျောင်းအပါဝင်အင်ချေ350မီးလောင်ကျွမ်းပြကျခဲ့ပြီးဖြစ်ပါတယ်ထန်တလန်းမြို့မှာစစ်ကောင်စီတပ်နဲ့ချင်းပြည်တို့ကာကွယ်ရေးတပ် CDF ထန်တလန်းတပ်တို့အကြားစက်တင်ဘာလကစပြီးတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မီးလောင်ကျွမ်းမှုတွေဆက်တိုက်ဖြစ်ပွားလာနေတာဖြစ်ပါတယ်
စစ်ဆန့်ကျင်ရေးဆန္ဒထုတ်ဖော်တဲ့အတွက်ထောင်ဒဏ်နှစ်ကျော်ချမှတ်ခံထားရတဲ့ရခိုင်တပ်ကတော်ចောင်းသား၄ဦးအမှုကိုဒီဇင်ဘာလပထမအပတ်မှာအပြည့်သက်လျှောက်လဲချက်ပေးမယ်လို့သိရပါတယ်။ထောင်ချခံထားရတဲ့ចောင်းသားတွေကတော့ရခိုင်ပြည်ចောင်းသားတမက်ကပြန်ကြားရေးတာဝန်ခံကိုကျော်ထေး၊တွဲဖက်ပြန်ကြားရေးတာဝန်ခံဦးသားနိုင်၊ကြောက်ဖြူပညာရေးကောလိပ်ကကိုမြတ်စိုးဝင်းနဲ့တကုံတပ်ကတော်ကကိုကောင်းထွန်းတို့ဖြစ်ကြပါတယ်။ဒီလိုအမှုကိုအပြတ်သက်လျှောက်လဲချက်ချတဲ့အခါမှာလွတ်မြောက်လာဖို့ဒါမှမဟုတ်ထောင်ဒဏ်ရှော့ပေးဖို့အကောင်းဆုံးမျှော်လင့်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။သူတို့၄ဦးကိုလွန်ခဲ့တဲ့2020ခုနှစ်ကအစိုးရနဲ့စစ်တပ်ဆန့်ကျင်ရေးဆန္ဒပြတဲ့အတွက်နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905နဲ့တဘာဝဘေးအန္တရာယ်ဆိုင်ရန်စီမံခန့်ခွဲမှုဥပဒေပုံမှန်29ရို့နဲ့တရားစွဲဆိုပြီးထောင်ဒဏ်နှစ်နဲ့6လချမှတ်ထားပါတယ်။
မွန်ပြည်နယ်ရေးမြုပ်နယ်ကအစိုးရဝန်ထမ်းတွေအတွက်မော်လမြိုင်ကနေလစာထုတ်ပြီးငွေတွေကိုတည်ဆောင်လာတဲ့ပန်ကန်းနစီလမ်းခီးမှာခြုံခိုတိုက်ခိုက်ခံရလို့ကားသမားတယောက်တည်ဆုံးပြီးရဲတယောက်တနတ်ထိမှန်ခဲ့ပါတယ်နွန်ဘာလကုံပိုင်းကရေးမြုပ်နယ်တူရဲတပ်ဖွဲ့မှူးတူရဲမှူးမြင့်ဝင်းနဲ့ဘန်မန်နေဂျာဦးမြင့်နိုင်တို့အပါအဝင်လုံချုံရဲတပ်စိတ်လိုက်ပါတဲ့ကားနစီကိုနှစ်ကရင်လမ်းဝအလွန်အောင်တာယာနဲ့ကနင်ကမော့ကျွာအကြမော်လမြန်ရေးအဝေးပြေးလမ်းမပေါ်မှာမော်တော်ယာဉ်မောင်းနေသွားနေစဉ်လက်နက်ကင်တပ်ဖွဲ့တစ်ဖွဲ့ကဂျူတင်ဆောင်ဆိုင်နေပြီးခြုံခိုတိုက်ခိုက်တာဖြစ်ပါတယ်ရဲတပ်ဖွဲ့နဲ့အပြန်အလှန်ပြစ်ခတ်ခဲ့ကြပြီးအစိုးရဝန်ထမ်းတွေရဲ့လဆာတွေမဆုံးရှုံးခဲ့ပေမယ့်ဘန်မန်နေဂျာရဲ့ရင်မောင်းဦးမြင့်ဦးပွဲချင်းပြီးတည်ဆုံပြီးရဲတပ်သားဥက္ကမင်းဦးရဲ့ရာဖက်ပေါင်မှလည်းကြည်စံဖောက်ဝင်ထိမှန်တန်ရာရခဲ့ပြီးတော့လမိုင်းမြုပ်ဆေးရုံကိုပို့ဆောင်ကူတရပါတယ်။အဲ့ဒီခြုံခိုတိုက်ခိုက်မှုဖြစ်ပွားတဲ့နေရာတဝိုက်မှာကေမြုတ်တာအစီယုံ KNU တပ်ဖွဲ့ဝင်တွေလှုပ်ရှားနေတယ်လို့ရေးမြုပ် PDF တွေစခန်းချလှုပ်ရှားနေထိုင်မှုတွေလည်းရှိတယ်လို့ဒေတာခန်တွေကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မှာဆိုင်ရှင်လုပ်ငန်းရှင်တွေကို TNL ရဲ့ကောက်ခွန်ဌာနကခေါ်ယူတွေ့ဆုံပြီးဒီနှစ်ကုန်အခွန်တွေပေးဆောင်ဖို့ဆင့်ဆိုထားပါတယ်။ကိုဗစ်ကူးစက်မှုလက်နက်ကင်တပ်ဖွဲ့များကြားပဋိပက္ခတွေဖြစ်ပွားမှုကြောင့်အခက်ခဲရင်ဆိုင်နေရတဲ့နမ်ခမ်းဒေသခံတွေကိုအခုလိုအခွန်ကောက်ခံမယ်ဆိုတာကြောင့်အခွန်ရှော့ပေါ့ပေးဖို့ရွာသားတွေကပြောဆိုနေကြပါတယ်။ဒီကိစ္စဒေသခံပြည်သူလူထုအပေါ်ဝန်မပိရအောင် TNL ရဲ့အခွန်ဌာနကဒေသခံတွေရဲ့စီးပွားရေးလုပ်ငန်းအပေါ်မူတည်ပြီးတော့ပဲပမာဏချမှတ်ပြီးကောက်ခံသွားတာဖြစ်ကြောင်းနမ်ခမ်းမြို့တစ်ခုတည်းတည်းမဟုတ်ပဲ TNL ထိန်းချုပ်လှုပ်ရှားတဲ့နေရာတွေမှာကောက်ခံကြောင်းပြောခွင့်ရပုံမူတိုက်ကြော်ကပြောပါရယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာလန်ဒတာဖြတ်တန်းကားတွေကိုပြန်လည်ကောက်ခံဖို့ပြည်နယ်အစိုးရကစစ်ကောင်စီကိုမကြသေးမီကတင်ပြထားပါတယ်။အခုလိုမျိုးလန်ဒတာကားတွေကောက်ခံရင်ပြည်သူတွေကိုဘယ်လိုမျိုးထိခိုက်နိုင်မလဲ။ရခိုင်ပြည်သူတွေရဲ့အမြင်တွေကဘယ်လိုမျိုးရှိနေသလဲဆိုတာကိုမောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်ရှင်။
ဝင်လာဖောက်ဒေးရှင်းဒါရိုက်တာဦးခိုင်ကောက်ဆန်ကတော့လန်တတာကောက်ခံဖို့အာဏာပိုင်တွေစီစဉ်နေတဲ့အပေါ်မှာသူ့အမြင်ကိုခုလိုပြောပါတယ
်။ဒီသုံးတဲ့နိုင်ငံတွေမှာဆိုရင်တော့လန်တတာဟိုကောက်တာတွေကရှိတော့ရှိနေတာပေါ့။ဒါပေမဲ့လန်တတာတွေအစံထားတဲ့ကောက်တယ်လို့လန်တွေတခြားတွေကိုလည်းကောက်မှာကိုပြင်ဖို့တော့လိုတာပေါ့နော်။နောက်တစ်ခုကဒီမိုကရေစီစနစ်မှာဒီလန်တတာကောက်တဲ့အခြေအနေကိုဒီလိုချိုးသာကျေချောပြရမယ်အခုတော့ဒီအနာသိပြီးတဲ့နောက်မှာလန်ဒတာကောက်မီဆိုတဲ့အပေါ်လာတဲ့အဲ့တော့တကယ်တမ်းပြောရင်တော့လန်ဒတာကောက်မီဆိုတာကတော့ဒီအမေမဟုတ်တဲ့ဖြစ်လာတဲ့အရာတစ်ခုဖြစ်တယ်လို့ဆိုတာ
ရခိုင်ပြည်မှာအသောလာမြတဲ့ဂိုက်စပနဒီတဒါရာမောင်တဒါကြောက်တန့်ဆိုင်ဆဲရေဂိတ်နဲ့တခါနေရာခဏခုအပါဝန်စူးစူးပေါက်စီခုမှာလန်တဒါဖြစ်တဲ့ခါကောက်ခံဖို့ပြည်နယ်အစိုးရကအာဏာသိမ်းဆိုင်ကောက်စီကိုမကြသိမ့်မီကတံပြထားတာပါရခိုင်ပြည်မှာလန်တဒါဖြစ်တဲ့ခါကောက်ခံမှုတွေကိုအရန် NLD အစိုးရလက်ထက်ကဖျက်သိမ်းခဲ့ပေမဲ့အခုဆိုင်ကောက်စီအာဏာသိမ်းပြီးနောက်ပိုင်းမှာပြန်လေကောက်ခံဖို့စီစဉ်လာတာဖြစ်ပါတယ်အခုလိုလန်တဒါဖြစ်တဲ့ခါတွေကောက်ခံရင်အဓိကထိခိုက်မှာကရခိုင်ပြည်သူတွေသာဖြစ်တယ်လို့လည်းဥခိုင်ကောက်စင်ကစပြောပါတယ
်ဒီကတော့ဒီခိုင်ပြည်သူတွေကတော့အမှန်များကြည့်ကြတာပေါ့ဗျာကျွန်မလို့ပြောရင်ဒီခိုင်ချီမှာကမကိုကြီးကလေလမ်းတွေတရားတွေကောက်တာမဟုတ်ဘူးနောက်တစ်ခုကလမ်းတကကောက်တဲ့နေရာမှာတကယ်တမ်းကတော့ကားကြီးတွေပေါ့နော်ဒီစစ်တွေကနေပြန်ပုံကိုတော်တဲ့ကားတွေလောက်ပဲကောက်သိနေလို့ပဲမြင်ပါတယ်ဗျာကျွန်မလို့ဆိုတော့ဒီလိုဒီခိုင်ပြည်နယ်လိုကေတွေမှာတော်နေတဲ့မျိုးတွေမှာတော်နေတဲ့ကားလေးတွေကတော့မော်တော်ဆိုင်ကြီးတို့သုံးပြီးတော့အဲ့ဒီဟိုဒေတာတွေမှာတော်တဲ့ကားတွေကတော့မကောက်သေးဘူးလို့ညီလာပေါ့နော်အဲ့လိုကောက်လိုက်တဲ့အတွက်တော့ကုန်စည်ညီမာရတယ်နောက်ပြီးတော့ကားကားကြီးတဲ့တာတွေစုံလာရမှာပေါ့နော်ဒါပြည်သူတွေကငဘူကလေးကရှင်းရနေတဲ့အချိန်မှာချက်ပြီးတော့ချက်ပြင်းမှုတွေဖြစ်လာမှာတော့
လူမှုရေးလုပ်ငန်းတွေလုပ်နေတဲ့ကိုအန်းသားကြီးကလည်းဒေသဖွံ့ဖြိုးရေးအတွက်တခြားနေလန့်တွေနဲ့လှုပ်လို့ရတဲ့အတွက်ဂိတ်ကြီးကောက်ခံဖို့အစီအစဉ်သဘောမတူဘူးလို့ပြောပါတယ်
။ကျွန်တော်အနေနဲ့ကတော့ဒီလန်တားဂိတ်ကြီးရဲ့ကောက်မဟိုလုံးဝမဖြစ်သင့်ဘူးမဟုတ်စီရင်ဘူး။ဒါကအမြဲတမ်းဒေသဖွံ့ဖြိုးကောက်နေလို့ရှိရင်ကျွန်တော်တို့ဒေသခံပြည်သူတွေပုံသေးလို့ကဒီကောင်မလေးဒီကောင်မလေးတော့ဒီကောင်ကတော့ပုံရအများလာမလို့တော့ကျွန်တော်တင်းမိနေဒါကြောင့်ကျွန်တော်ရခိုင်ပြည်မှာဒီကိတ်ကြီးတလားမတော့ပြင်းနေကျွန်တော်ဒေတာဖွင့်ထွေးရတော့တခြားအရင်နဲ့လုံးဝလုံးရင်ရတယ်လို့ကျွန်တော်ပြောနေတယ်ပေါ့နော်လုံးဝတော့ကျွန်တော်ဒေတာခံနေတယ်လို့ဒီကိတ်ကြီးလားကောင်မလေးကိုကျွန်တော်လုံးဝသဘောမတူဘူ
း2010ခုနှစ် AP လားကစပြီးရခိုင်ပြည်အပါဝင်မြန်မာတနိုင်ငံလုံးမှာလန်တတာဖြတ်သန်းခါကောက်ခံတဲ့ဂိတ်ပေါင်း300ကျော်ကို NLD အစိုးရကဖြတ်သန်းခဲ့တာဖြစ်ပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းရဲဆောင်မြို့အပါဝင်မြို့နယ်အတော်များများမှာစစ်ကောင်စီတပ်ကနေဒေသခံလူထုတွေကိုစစ်ဆေးမေးမြန်းမှုတွေလုပ်နေတာကြောင့်ဒေသခံပြည်သူတွေဟာနေထိုင်စားသောက်ဖို့အခက်အခဲတွေရှိနေကြပါတယ်။ဒီအကြောင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
ရဲဆောင်မြို့မှာအာဏာသိမ်းစစ်တပ်ကနေဒေသတွင်းသွာလာနေတဲ့ပြည်သူလူထုကိုလမ်းကနေစောင့်ကြပ်စစ်ဆေးနေပြီးလက်ကင်ဖုံးမပါတဲ့သူကိုဒဏ်ငွေတွေရိုက်နေတယ်လို့တပ်ဦးရက်ွက်သားတဦးကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်
စစ်သားတွေကလမ်းမှာစောင့်နေပြီးစစ်ဆေးတယ်ဖုံးမတွေ့ရင်လည်းဘယ်လိုကြောင့်ဖြစ်ဖြစ်ဒဏ်ငွေ9000ဆောင်ခိုင်းတယ်ပတ်စံမပေးရင်လည်းလူကသွားလို့မရဘူးပြောတော့ပတ်စံပေးခဲ့ရတယ်
စစ်တပ်ဟာဘတ်ထူးတပ်ဝင်ပေါက်နေရနဲ့မြို့တွင်းလမ်းမကြီးရဲ့တခြားနေရာတွေမှာစောင့်ဆိုင်နေပြီးလမ်းသွန်းလမ်းလာပြည်သူကိုတားမြစ်စစ်ဆေးခဲ့ကြတာဖြစ်ပါတယ်တပ်ကစောင့်ကြစစ်ဆေးမှုတွေလုပ်နေတဲ့အတွက်မြို့ခံတွေကအိမ်ပြင်မထွက်ရဲအလုတ်မသွားရဲပဲဖြစ်နေကြောင်းချင်းကွင်းရက်ွက်သားဒေသခံတအူးကလည်းအခုလို
ပြောပါတယ
်ဒါရှိမှမဟုတ်ဘူးလမ်းပေါ်မှာလည်းစစ်ဆေးဖို့လာစောင့်နေတာမျိုးတွေရှိတယ်ထင်ကွင်းဘက်မှာဆိုရင်လည်းသူတို့လာစောင့်လို့ပြည်သူတော်တော်များများကအပြင်းမထွက်ရဲဘူးစားဖို့တောက်ဖို့ဝယ်ဖို့တွိုင်းလည်းသူတို့ကအရန်စစ်ဆေးမြင်းများတာ
အလားတူပင်လောင်းစီဆိုင်မိုးပြဲတွေဖက်မှာတော့ကိုပြစ်အကြောင်းပြပြီးဒေသခံလူထုကိုအိမ်ပြန်မထွက်နိုင်အောင်မြို့လော့ကဒေါင်းချခိုင်းပြီးရဲနဲ့ကျန်းမာရေးဌာနကလမ်းတွေမှာစောင့်ကြစစ်ဆေးနေတယ်လို့သိရပါတယ်။အခုလိုမြို့လော့ကဒေါင်းချထားပြီးဈေးတွေပါပိတ်ထားတဲ့အပေါ်လေယာခင်းစင်းချိန်၊တင်းနံဆွတ်ချိန်မှာရခင်းစင်းသူတွေကိုချက်ကျွေးဖို့အစားတောက်ပြက်လက်မှန်ကိုဒေသခံတွေကစိုးရိမ်နေပြီးကုန်စည်နှုံးတွေလည်းတက်နေပါတယ်။စစ်ကောင်စီဟာရက်ွက်လူကြီးတွေစီကိုလည်းတက်တွင်းလှုပ်အားပေးဖို့အတွက်လိုအပ်ရင်အချိန်မရွေးခေါ်မှာဖြစ်တာကြောင့်ရက်ွက်သားတွေကိုပို့ပေးစီလို့ကြောင်းပြောထားတယ်လို့ရက်ဆက်ဒေသခံတွေကပြောပါတယ်။ဒီအတွက်စစ်ကောင်စီဟာဥပဒေကိုအလွဲသုံးစားလုပ်ပြီးမူမမှန်တဲ့လှုပ်ဆောင်ချက်တွေလုပ်နေကြောင်းရက်ဆက်မြို့နယ်ကရှင်းနေတူကထောက်ပြပြောဆိုလိုက်ပါတယ်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ထိုင်းနိုင်ငံတက္ကရာအတွင်းမှာကရင်လူမျိုးအများဆုံးနေထိုင်တဲ့အုံဖြန်ဒုက္ခတဲ့စခန်းမှာကိုဗစ် -19 ကူးစက်ခံရသူ400ကျော်ရှိလာတဲ့အတွက်စိုးရိမ်ရတဲ့အခြေအနေထက်မှရှိနေကြောင်းစခန်းတာဝန်ရှိသူကပြောပါရယ်ချင်းပြည်နယ်ထန်တလန်မြို့မှာမီးလောင်ကျွမ်းမှုကြောင့်စိတ်နီကိုလတ်ကက်သလစ်ဖခင်ကျောင်းအပါအဝင်အိမ်ပေါင်း96လုံးမီးလောင်ပြကျခဲ့ပါရယ်
တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာပါ။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါ။အခုဆက်ပြီးတော့ကြာတာပြင်းနေညရဲ့နောက်ဆုံးရသတင်းအကြေချုပ်ကိုကိုဇော်ဝင်းလိုင်ပြောပြပေးပါအောင်ရှင်။
ကုလသမဂ္ဂမှာမြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာစဉ်စားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီခရီရန်ရှယ်ကော်မတီကဆိုင်းငံ့လိုက်တဲ့အပေါ်မြန်မာစစ်ကောင်စီကဝေဖန်လိုက်ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေတွေကိုမထင်ဟတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက AP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့တာမကြီးဦးကျော်မထွန်းဆက်လက်တာဝန်ထမ်းယူနိုင်အောင်ခရီးရန်ရှယ်ကော်မတီကဆွေးနွေးမှုတွေမလုပ်ဘဲဆိုင်းငံ့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့တန်တမာအသံဝန်ကိုကိုကာပီရိုက်တာသတင်းမှာကိုကာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီအပေါ်ဖိအားပေးလှုပ်ဆောင်တဲ့နေရာမှာပိတ်ဆို့ရေးယူမှုတွေတိုးမြင့်လှုပ်ဆောင်တာအပါအဝင်နီလန်ပေါင်းစုံအုံချသွားမှာဖြစ်ကြောင်းအရှေ့တောင်အာရှပစိဖိတ်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ခရစ်စတန်ဘရင့်ကပြောတယ်လို့စင်ကာပူ straight time သတင်းမှာရေးသားထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာအပြင်ပြည်သူလူထုအပေါ်အကြမ်းဖက်မှုတွေလှုပ်ဆောင်နေတာဟာအမေရိကန်အတွက်သာမကပဲနိုင်ငံတကာအတိုင်းဝိုင်းရဲ့တာဝန်ဖြစ်ပြီးပြောင်းလဲမှုဖြစ်ပေါ်လာဖို့ဝိုင်းဝန်းလှုပ်ဆောင်ကြရမယ်လို့အရှိတောင်အာရှလေးနိုင်ငံခီးစဉ်အတွင်းစင်ကာပူရောက်နေတဲ့အချိန် online သတင်းစာရှင်းလင်းပွဲမှာလက်ထောက်ဝန်ကြီးကအဲ့ဒီလိုပြောကြားခဲ့တာပါမြန်မာနဲ့တရုတ်နိုင်ငံတို့အပေါ်ပြစ်မှတ်ထားတန်ခါရေးယူမှုတွေအရှိန်မြင့်လှုပ်ဆောင်မဲ့လုတ်ပိုင်ခွင့်အာဏာအသစ်တွေချမှတ်လိုက်တာကြောင့်ဩစတြေးလျဝန်ကြီးချုပ် Scott Morrison အစိုးရအနေနဲ့လွတ်တော်အမတ်တေရဲ့ဖိအားပေးမှုတွေရင်ဆိုင်ရဖို့ရှိတဲ့ကြောင်းဩစတြေးလျထုတ် The Guardian သတင်းစာမှာဖော်ပြပါတယ်လူခွင့်ရေးချိုးဖောက်သူတွေနဲ့အကျင့်ပျက်ချစားသူတွေအပေါ်ပြစ်မှတ်ထားအရေးယူဖို့ American, Canada, UK နဲ့ဥရောပသမဂ္ဂ EU တို့မှအသုံးပြုနေတဲ့ Global Magnitsky ဥပဒေလို့ခေါ်တဲ့ဒီဥပဒေကိုဩစတြေးလျမှာလည်းကျင့်သုံးဖို့ပါတီပေါင်းစုံပါဝင်တဲ့လွတ်တော်အမတ်တွေကတောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာစစ်ကောင်စီခန့်နိုင်ငံသားဝန်ကြီးဦးဝနမောင်လွင်ကိုရှစ်သတင်းပတ်အတွင်းကမ္ဘောဒီးယားလာဖို့သူ့အစိုးရကဖိတ်ကြားထားကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောကြားလိုက်တဲ့အကြောင်းဘန်ကောက်ပို့သတင်းမှာရေးပါတယ်။အာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားကမြန်မာနိုင်ငံမှာဖေဖော်ဝါရီလကအနာသိမ့်ပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့နိုင်ငံရေးပဋိပက္ခတွေပြည်လည်ရေးအတွက်လူကိုယ်တိုင်တွဲဆုံဆွေးနွေးတဲ့တန်တမာရေးညီလာခံကိုအသုံးချပြီးအရှင်မြင့်လှုပ်ဆောင်လာနေတာပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးဆန္ဒပြသူ65ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကရန်ကုန်မြို့မှာမတ်လ14ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့မှုဟာကြိုတင်စီစဉ်ပြီးမှလှုပ်ဆောင်ခဲ့ခြင်းဖြစ်တဲ့အကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူရမယ်လို့ပြောကြားလိုက်ပါတယ်ခင်ဗျ
။တရင်ချင်းချုပ်ကိုကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းပန်းအင်ဂျင်နီယာတွေကတော့ National Kelly နဲ့ PJ Elio တို့ဖြစ်ပါတယ်။ကျွန်မကအလိမ်ပါပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ကျမတို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဃဆိုရင်တော့ email လိပ်စာ burmese@voenews.com ကိုပေးပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာတွေကနေလည်းဆက်သွယ်နိုင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရနေခက်သိမ်းကင်းကင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင
This program has come to you from the Voice of America, Washington.